Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်2019ခုနှစ်ဧပြီလ1ရက်စနေနေ့ညပိုင်း VOA စီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00 AM လိုင်းဒိုမီတာ24 25 32နဲ့50တိတူကနေတိုက်ရိုက်ထုံးလွှင့်ပေးနေပါတယ်။စမိုင်းအီတန်စမဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးတော့မှာပါ
။စမိုင်းအီတနာချပါရှင်။မြန်မာနိုင်ငံမှာဒီကနေ့ဧပြီလ1ရက်နေ့စနေနေ့မှာကျင်းပတဲ့ဂျားဖြတ်ရွေးကောက်ပွဲတွေရဲ့မဲရလာတွေစပြီးတော့ရည်တွက်နေပြီဖြစ်ပါတယ်။အကျဉ်းဖက်အဖွဲ့တွေဟာ laptop computer တွေထဲမှာထည့်ထားနိုင်ပြီးလေးစိတ်လုံးကြုံရေးကလည်းရှာမတွေ့မဲ့ဖောက်ခွဲရေးပစ္စည်းတွေကိုစမ်းသပ်နေတယ်လို့ American သတင်းတွေမှာဖော်ပြနေပါတယ်။ဒီလိုမျိုး data တွေနဲ့နိုင်ငံတကာသတင်းတွေဒီညပြောပြဖို့ရှိပါတယ်ဤ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြမှာကဒီကနေ့မှာကျင်းပတဲ့ဂျာဖြတ်ရွေးကောက်ပွဲအပေါ်မှာမြန်မာရွှေပြောင်းအလုပ်သမားတွေဘက်ကစိတ်ဝင်စားမှုနည်းနေတယ်ဆိုတဲ့အကြောင်းကို
ဒီရွေးကောက်ပွဲကိစ္စထက်ဆိုင်ဒီပြည်ကိုရဲ့အောက်ခြေဒီထိုင်းမှာအလုပ်သမားအိုကိစ္စလေးနဲ့ဒီဒေတိုင်းဝင်ထောက်တာတွေအတွက်လုံးပန်းနေတော့ကြားရရွေးကောက်ပွဲကိုစိတ်ဝင်စားမှုနေပါလို့
AC အဖွဲ့ကအလုံးသမားအရေးလှုပ်ရှားဆောင်ရွက်သူတို့ကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်အခုဒီကြားဖြတ်ရွေးကောက်ပွဲရလဒ်တွေရဲ့နောက်ဆုံးအခြေအနေတွေကိုလည်းဆက်သွယ်မေးမြန်းပြီးတော့အခုညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမအေးသနာကျိုးနဲ့ကိုရန်နိုင်တို့ကကြီးညာပေးသွားမှာပါရှင်။
မြန်မာနိုင်ငံမှာဒီကနေ့ဧပြီလ1ရက်နေ့စနေနေ့မှာကျင်းပတဲ့ဂျားဖြတ်ရွေးကောက်ပွဲရဲ့မဲရလက်တွေစပြီးရည်တွက်နေပါတယ်။ဒါဟာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်နိုင်ငံတော်အုပ်ချုပ်ရေးတာဝန်ရရှိပြီးတနှစ်အကြာမှာကုလထောက်ခံမှုလူမှုရဲ့ထောက်ခံမှုအခြေအနေကိုပထမအဦးဆုံးစမ်းသပ်နိုင်မှုဖြစ်ပါတယ်။မနေ့6နိုင်ရက်ကနိုင်ငံတော်ဝန်မြို့နယ်ပေါင်း22မြို့နယ်မှာမဲဆန္ဒရှင်တွေမဲပေးခဲ့ကြပါတယ်။အခုဂျားဖြတ်ရွေးကောက်ပွဲမှာအာဏာရပါတီ NLD အပါအဝင်ကြန့်ခိုင်ဖွံ့ဖြိုးရေးပါတီနဲ့တခြားနိုင်ငံရေးပါတီ24ခုကကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းစုစုပေါင်း95ဦးကပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်နေရာ19နေရာတွေဝင်ရောက်ပြီးရှင်းပြနေဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ရဲ့မဲဆန္ဒနယ်ဖြစ်တဲ့ရန်ကုန်တိုင်းကောင်မွန်းမြို့နယ်ပါဝင်ရန်ကုန်ပဲခူးစကိုင်းစားတဲ့တိုင်းဒေသကြီး3ခုနဲ့ရခိုင်ရှမ်းမွန်၊ကယားချင်းစားတဲ့ပြည်နယ်5ခုမှရှိတဲ့မြို့နယ်ပေါင်း22မြို့နယ်မှာဂျားဖြတ်ရွေးကောက်ပွဲကိုကျင်းပတာပါ။2015အထွေထွေရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့လွှတ်တော်ကိုယ်စားလှယ်တချို့ဟာအစိုးရရာထူးတာဝန်တွေခက်အပ်ခံရတာ၊ကွယ်လွန်သွားတာ၊လုံခြုံရေးအကြောင်းပြချက်နဲ့ပထမအကြိမ်မှာရွေးကောက်ပွဲမကျင်းပနိုင်တာစတဲ့အကြောင်းတွေနဲ့လစ်လပ်နေတဲ့လွှတ်တော်ကိုယ်စားလှယ်စကောနေရာအတွက်အခုလိုမျိုးကြားဖြတ်ရွေးကောက်ပွဲကျင်းပတာပါ။မြန်မာနိုင်ငံမှာဒီမိုကရေစီနည်းကျရွေးချယ်တဲ့အစိုးရရဲ့ပထမဦးဆုံးနှစ်မှာနိုင်ငံပြုပြင်ပြောင်းလဲရေးအရှိန်နှေးကွေးတယ်ဆိုပြီးတော့လူထုရဲ့စိတ်ပြတ်တဲ့ကြားရပေမဲ့လေဒေါအောင်ဆန်းစုကြည်နဲ့သူ့ရဲ့ပါတီကိုပဲပြည်သူတွေထောက်ခံနေဖြစ်တယ်လို့နိုင်ငံရေးစောင့်ကြည့်အကဲကတိကသုံးသပ်ပါတယ်။ငါးနှစ်တကြိမ်ကျင်းပမယ့်အထွေထွေရွေးကောက်ပွဲမတိုင်ခင်မှာလေနောက်ထပ်ဂျားဖြတ်ရွေးကောက်ပွဲတွေကိုလိုအပ်ရင်ထပ်ပြီးတော့ကျင်းပသွားမှာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းကဘူးတီတောင်မြို့နယ်မှာရှိတဲ့ကျေးရွာအုပ်ချုပ်ရေးမှူးတူတောက်ကြနေညာကအသက်ခံခဲ့ရတယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်။ဘူးတီတောင်မြို့နယ်တင်းမေကျေးရွာကကျေးရွာအုပ်စုတာဝန်ကဟမိတ်တူလာခေါ်ဘာစာကိုတောက်ကြနေညာတကောင်းချင်းမှာလူတစုကသူ့နေအိမ်မှာလာရောက်တက်ဖြတ်သွားတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အခုလိုတက်ခံလိုက်ရတာဟာပြီးခဲ့တဲ့မတ်လ29ရက်နေ့ကသတင်းမီဒီယာနဲ့တွေ့ဆုံမိမျက်နှာကိုဖိကြားခဲ့တာနဲ့ဆက်နွယ်မှုရှိနိုင်တယ်လို့အစိုးရတာဝန်ရှိသူတွေကသုံးသပ်ပါတယ်။အဲ့ဒီကသတင်းမီဒီယာနဲ့တွေ့ဆုံစဉ်သူဟာအစိုးရနဲ့နီးစပ်တာကြောင့်မကြာခဏချင်းချောက်ခံရကြောင်းနဲ့သူ့ရဲ့လုံခြုံရေးအတွက်စိုးရိမ်မှုရှိတယ်ဆိုပြီးတော့ပြောခဲ့ပါတယ်။အခုလိုတပ်ဖြတ်ခံလိုက်ရတာနဲ့ပတ်သက်ပြီးတော့မောင်နှောခင်အုပ်ချုပ်ရေးယုံတာဝန်ရှိသူတွေကအတည်ပြုခဲ့ပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်ပြောဆိုခြင်းမရှိပါဘူး။တင်းမေကြီးရွာဟာရခိုင်ပြည်နယ်မှာဒုတိယအကြိမ်ကြမ်းဖက်ဖို့အတွက်အကြမ်းဖက်သမားတွေကတင်နန်းပေးဆောင်ရွက်တဲ့နေရာဖြစ်တယ်လို့အစိုးရကသတင်းထုတ်ပြန်ထားသလိုအကြံဖတ်သမားလိုတန်တရားရှိသူ၁၀ယောက်ကိုလည်းဖမ်းမိတဲ့နေရာဖြစ်ပါတယ်။ဒါပြင်ဒီကနေ့စနေနေ့မနက်တနားရီကျော်ကတက်ကင်ညာကြေးရွာအုပ်စုကကြေးရွာအုပ်ချုပ်ရေးမှူးရုံးအကူရှောက်ရှူအလောင်းခေါ်ဝင်းနိုင်နဲ့အဲ့ဒီရွာကအဒူဆလင်ဘခေါ်ဟူဆောင်နာလီတို့၂ယောက်ကိုလည်းအဲ့ဒီချိန်မှာအကြံဖတ်သမားတွေဖမ်းဆီးခေါ်ဆောင်သွားပြီးတော့အခုချိန်ထိပျောက်ဆုံးနေဆဲဖြစ်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဇန်မာလတုန်းကသတင်းမီဒီယာတွေပထမအကြိမ်တောရောက်ခဲ့တဲ့ငခုရကြေးရွာကစာကြည့်တိုက်မှုတုံမမတ်ခေါ်ရူနာမြာကိုလည်းမီဒီယာတွေကိုဖိကြားခဲ့တဲ့အတွက်အသက်ခံခဲ့ရပါတယ်ခင်ဗျာ
။တောင်ကိုရီးယားနိုင်ငံမှာဖမ်းခံထားရတဲ့သမရဟောင်းပက်ဂွန်ဟေးကိုထောက်ခံသူထောင်ပေါင်းများစွာဟာဒီကနေ့စနေနေ့မှာတော့ သူထောင်ကားလှုပ်ဖို့တောင်းဆိုပြီးတော့စိုးမျိုးတော်မှာစူဝေးဆန္ဒပြခဲ့ကြပါတယ်။တာဝန်ရှိသူတွေနဲ့ဆန္ဒပြသူတွေကြားတိုက်ခိုက်မှုတွေဖြစ်ပွားနိုင်တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးတော့မျိုးတော်ခမ်းမနာမှာကျင်းပတဲ့လူမှုစူဝေးပွဲအတွက်ရဲတပ်ဖွဲ့ဝင်1000ကျော်တာဝန်ချထားပါတယ်။အခုလပိုင်းတွေအတွင်းမှာကမစ်ပါကိုထောက်ခံသူတွေနဲ့ဆန့်ကျင်သူတွေစိုးမျိုးတော်မှာအတီးအီဆန္ဒတွေပြနေကြတာပါမစ်ပါကသူ့ရဲ့တငယ်ချင်းနဲ့ပူးပေါင်းကြံစီပြီးတော့စီးပွားရေးလုပ်ငန်းတွေစီကနေလက်ငွေယူတာငွေညစ်တာအာဏာအလွဲသုံးစားလုပ်မှုနဲ့အကြက်ကိုင်မှုအစိုးရလှုပ်ဝက်ချက်တွေပေါက်ကြားစေမှုတွေနဲ့ဆွဲချက်တင်ခံရပြီးတော့စိုးမျိုးတော်တရားရုံးတရုံးကဖမ်းဝရမ်းထုတ်ခဲ့ပြီးတော့တောက်ကြနေမှာပဲသူဖမ်းခံခဲ့ရတာဖြစ်ပါတယ်မစ်ပါကတောင်ကိုရီးယားသမ္မတဟောင်းနေထဲမှာရာဇဝတ်ပြစ်မှုတွေနဲ့အဖမ်းခံရတဲ့တတရမြောက်သမ္မတဟောင်းဖြစ်တယ်လို့တောင်ကိုရီးယားရဲ့ရောနှပ်သတင်းမှာဖော်ပြပါရယ်သမ္မတတဲ့ရွေးကောက်ပွဲကိုတော့မေလ9ရက်နေ့မှာကျင်းပမှာဖြစ်ပါရယ်ရှင
်ပါကစ္စတန်နိုင်ငံမှာအစ္စလမ်ဘာသာနဲ့တမန်တော်မိုဟာမက်ကိုစော်ကားတိုက်ခိုက်နေတဲ့သူတွေကိုရှာဖွေကွပ်မျက်ဖို့ပါကစ္စတန်စိုးရွားကိုစန့်ကျင်ပြီးထွက်ပြေးတိမ်းရှောင်နေတဲ့ပါကစ္စတန်စွန်းရောက်အဖွဲ့ခေါင်းဆောင်ကသူရဲ့နောက်လိုက်တွေကိုပြောကြလိုက်ပါတယ်ဗီဒီယိုပါဝင်တခြားမီဒီယာ VOA ပါဝင်တခြားမီဒီယာတွေကိုစနေနေ့ကနေစနေနေ့ကပို့လိုက်တဲ့ဗီဒီယိုဖိုင်တစ်ခုမှာပါကစ္စတန်တာလီဘန်အဖွဲ့လို့ခေါ်တဲ့ TTP တာလီဘန်စစ်သွေးကြွခေါင်းဆောင် First Lula Khurasani ကချင်းချောက်ထားတာဖြစ်ပါတယ်ဒါပေမဲ့စော်ကားတဲ့သူတွေဟာဘယ်သူပဲဝါဆိုတာကိုတော့အဲ့ဒီဗီဒီယိုထဲမှာပြောမထားပါဘူးTTP တာလီဘန်အဖွဲ့ဟာပါကစ္စတန်နိုင်ငံမှာနှစ်ပေါင်းများစွာတိုက်ခိုက်မှုတွေလှုပ်လာခဲ့တာဖြစ်ပြီးတော့ပါကစ္စတန်လုံခြုံရေးအဖွဲ့တွေအပါအဝင်ပါကစ္စတန်နိုင်ငံသားတောင်းနဲ့ချီသိဆုံးခဲ့ပါတယ်။ဒီဗီဒီယိုထဲမှာတော့ကိုရာဆာနီကတာလီဘန်အဖွဲ့တခြားတပ်မှုတွေနဲ့မျက်နှာဖုံးဆွတ်ထားတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုဘေးမှာခြံရံပြီးတော့သူတို့ရဲ့ပါစတိုဘာသာစကားနဲ့ပြောခဲ့တာဖြစ်ပါတယ်။ဒီဗီဒီယိုကိုခူရာဆာနီဘက်မှရိုက်ထားတယ်ဆိုတော့အခုချိန်မှာမပြောနိုင်သေးပဲဖြစ်နေပါတယ်။ဘာကြောင့်လဲဆိုတော့ပါကစ္စတန်နဲ့အာဖဂန်နှစ်နိုင်ငံနယ်စပ်ကပါကစ္စတန်နိုင်ငံဘက်ချမ်းမှာစစ်တပ်ကစစ်စင်ရေးတွေလုပ်ခဲ့ပြီးတဲ့နောက်သူနဲ့သူ့ရဲ့တိုက်ခိုက်သမားတွေဟာအာဖဂန်နစ္စတန်နိုင်ငံဘက်မှထွက်ပြေးတိမ်းရှောင်နေတယ်လို့ပါကစ္စတန်တာဝန်ရှိသူတွေကယူဆထားပါတယ်ခင်ဗျာ
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကနေနိုင်ငံတကာသတင်းတွေဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။အကျန်းဖက်အဖွဲ့တွေဟာ laptop computer ထဲမှာထည့်နိုင်ပြီးတော့လေဆိပ်လုံခြုံရေးကလည်းရှာလို့မတွေ့မဲ့ဖောက်ခွဲရေးပစ္စည်းတွေကိုစမ်းသပ်နေတယ်လို့ American သတင်းတွေမှာဖော်ပြကြပါရယ်။ Al Qaeda နဲ့ IS Islamic စစ်တပ်အဖွဲ့တွေကအကျန်းဖက်သမားတွေဟာ electronic ပစ္စည်းတွေထဲမှာဘုံထည့်နိုင်မှုတီထွင်ကြံစနေတယ်လို့ American ထောက်လှမ်ရေးအဖွဲ့တွေကပြောကြောင်း CNN နဲ့ CBS သတင်းတွေမှာဖော်ပြပါရယ်။လေရင်ပေါ်ကိုဖောက်ခွဲရေးပစ္စည်းတွေဘလို့တင်နိုင်တယ်လဲစမ်းသပ်နိုင်မှုအတွေ့အကြမ်းဖက်သမားတွေရဲ့လက်ထဲမှာတော့လေဆိပ်လုံခြုံရေးကအသုံးပြုတဲ့အစစ်မြင့်ဘုံရှာကိရိယာရထားပြီးပြီလို့ထောက်လှမ်ရေးသတင်းတွေအရတီထားရကြောင်းသတင်းတွေမှာဖော်ပြတာပါအရှေ့အလယ်ပိုင်းနဲ့အာဖရိကဒေသတွေနိုင်ငံ၈နိုင်ငံကလေဆိပ်၁၀ခုကနေပြီးတော့အမေရိကန်နိုင်ငံကိုလာရောက်သူတွေ laptop computer နဲ့တခြား electronic ပစ္စည်းတွေကိုကိုယ်နဲ့တပါးတည်းတည်ဆောင်ခွင့်မပြုဘူးလို့သမ္မတ Trump အဆိုအရတလောကတားမြစ်ချက်ထုတ်တာဟာဒီထောက်လှမ်ရေးအချက်အလက်ပေါ်မှာအများကြီးမူတည်တယ်လို့သတင်းတွေမှာဖော်ပြထားပါတယ်အဲ့ဒီဒေတာတွေကလာတဲ့ခီးသွွားတွေဟာလက်ကင်ဖုံးတဲ့ကြီးတဲ့ electronic ပစ္စည်းတွေကိုလေချောင်းလိုင်းကောင်တာမှာအပ်လိုက်ရတဲ့ခီးဆောင်တစ်တာတွေမှာတော့ထည့်သွင်းပြီးတော့ယူနိုင်တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ရရှိတဲ့ထောက်လှမ်းရေးသတင်းတွေကအတိအကျဖြစ်ပြီးတော့ယုံကြည်ရတဲ့သတင်းဖြစ်တယ်လို့အရာရှိသုံးဦးကပြောကြောင်းလဲ CNN သတင်းမှာဖော်ပြထားပါတယ်။ရထားတဲ့သတင်းကတကယ်ကိုစက်သိမ်းထစရာပဲလို့အရာရှိသူကပြောသွားပါတယ်ရှင
်။ Syria နိုင်ငံမြောက်ပိုင်းကဗျူဟာကျတဲ့လေယာဉ်ခွင်တစ်ခုကိုအခုတစ်ပတ်မှာ ISJC ကနေပြန်သိမ်းလိုက်နိုင်တာနဲ့အတူအမေရိကန်တပ်တွေနဲ့အမေရိကန်ကကြောတောက်နောက်ခံပေးထားတဲ့တပ်တွေဟာဒေသထဲမှာရှိတဲ့လေကွင်း၅ခုကိုပြန်ပြီးတော့အသုံးပြုလို့ရနိုင်ပြီဖြစ်ပါတယ်။အမေရိကန်တာဝန်ရှိသူတွေနဲ့အကဲကတ်တွေရဲ့အဆိုအရတော့ဒါဟာ ISJ ကိုတိုက်တဲ့နေရာမှာဆုံးဖြတ်ပေးနိုင်တဲ့ကွန်ရက်တစ်ခုဖြစ်တယ်လို့လည်းပြောပါတယ်။အမေရိကန်အင်ဂျင်နီယာတွေနဲ့သူတို့ရဲ့အဖွဲ့သားတွေဟာတပ်ကဆယ်နားမှာရှိတဲ့လေကွင်းကိုပြန်လည်ပြုပြင်နေတယ်လို့အမေရိကန်တာဝန်ရှိသူနှုတ်က VOA ကိုပြောပါတယ်။ဒီလေယာဉ်ကွင်းကိုအမေရိကန်တပ်တွေကကြောရနောက်ခံပေးထားတဲ့ Syria Democratic တပ်ဖွဲ့ SDF တပ်တွေကတနင်္ဂနွေနေ့မှာသိမ်းယူနိုင်ခဲ့တာဖြစ်ပါတယ်။ဒါပြင်အမေရိကန်ဦးဆောင်တဲ့ညမောင်းတပ်ဖွဲ့တွေရက်ကာမျိုးကိုပြန်လည်သိမ်းယူတဲ့စစ်ဆင်ရေးအတွက်ကိုဘာနီမျိုးမှာရှိတဲ့လေတပ်အခြေစိုက်စခန်းကိုအသုံးပြုသွားမှာဖြစ်တယ်လို့အမေရိကန်စစ်တပ်တာဝန်ရှိသူတွေနဲ့ SDF အဖွဲ့တပ်မှုတွေကပြောပါတယ်ခင်ဗျာ။
အမေရိကန်သမ္မတအိမ်ဘီရောကဝန်ထမ်းတွေရဲ့ဗန်နာရေးအချက်အလက်တွေကိုအိမ်ဘီရောကတောက်ကြနေကြကပဲထုတ်ပြန်လိုက်ပါတယ်အိမ်ဘီရောကဝန်ထမ်းတွေရဲ့ပိုင်ဆိုင်မှုတွေအကျွေးတွေနဲ့လစာဘလောက်ရကြလဲဆိုတာကိုအတိအကျဖော်ပြပြီးတော့သူတို့ရဲ့ယာတုတင်တဲ့အကျိုးစီးပွားပဋိပက္ခဖြစ်နိုင်တဲ့ပိုင်ဆိုင်မှုတွေရောင်းချပြီးတော့ဇန်နဝါရီလအိမ်ဘီရောစတင်ပြီးတော့တာဝန်ထမ်းဆောင်ချိန်မှာပဲအိမ်ဘီရောအရာရှိကအချမ်းသာဆုံးလဲဆိုတာတွေကိုအတိအကျဖော်ပြထားတာပါအခုလိုမျိုးအိမ်ဘီရောဝန်ထမ်းတွေရဲ့ပိုင်ဆိုင်မှုတွေကိုလူသိရှင်ကြားကြေညာရတာဟာအမေရိကန်ပြည်အောင်စုမှာတရားဥပဒေအရလိုအပ်ချက်ဖြစ်ပါတယ်ရှင်
အင်ဒိုနီးရှားနိုင်ငံဂျာဘာချွတ်မှာမိုးအကြီးကြီးရွာသွန်းပြီးတော့စနေနေ့ကမြေပြိုကျတာကြောင့်လူနာရာဆင်ကျော်ပျောက်ဆုံးနေပါတယ်အရှေ့ဂျာဘာပြည်နယ်ပိုနိုရိုဂိုခရိုင်ကဘာနာရန်ဆိုတဲ့ရွာမှာမြေပြိုကျခဲ့တာဖြစ်ပြီးတော့အဲ့ဒီမြေပြိုတဲ့အထက်မှာအိမ်30ကျော်ပါသွားခဲ့သလိုတောင်သာဆိုင်နေတဲ့တောင်သူတွေလည်းပါသွားတယ်လို့အင်ဒိုနီးရှားနိုင်ငံဘေးဒုက္ခကယ်ဆယ်ရေးဌာနပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်ဒေသကယ်ဆယ်ရေးအဖွဲ့တွေကတော့မြေပြိုတဲ့အထက်မှာလူ28ယောက်ပါသွားတယ်လို့ပြောလိုက်ပြီးတော့ဒီဒေသမှာရှိတဲ့အင်ဒိုနီးရှားစစ်တပ်အကြီးကဲကတော့ပျောက်ဆုံးနေတဲ့သူအရေအတွက်ဟာ38ယောက်ဖြစ်တယ်လို့ပြောပါတယ်စစ်တပ်ရဲတပ်ဖွဲ့ကယ်ဆယ်ရေးအဖွဲ့တွေဟာပျောက်ဆုံးနေတဲ့သူတွေကိုဆက်လက်ရှာဖွေနေတယ်လို့လည်းနူဂိုရိုကပြောပါတယ်မြေပြိုကျတဲ့နေရာကိုသွားဖို့အတွက်ခက်ခဲတယ်ရှိနေတဲ့အတွက်ကယ်ဆယ်ရေးလုပ်ငန်းတွေဟာအတားအဆီးတွေနဲ့ကြုံနေရတယ်လို့လည်းသူကပြောပါတယ်မြေပြိုကျတဲ့အချိန်မှာရွာသား22ယောက်ကသူတို့ရဲ့အိမ်တွေမှာရှိနေပြီးတော့16ယောက်ကတော့ຢາກင်းແນ່ມາຊິနေດາຜິດແດ່ລູပြောပါတယ်ຂະຍາ Direct from Washington
The Voice of America The OA ມາອີດນາຈອນແນ່ກູຍານນາຍນົກກະຕະດິນນີ້ກູຕິນເສັດໄປກະດາຜິດပါတယ်ອະຄຸເສັດໄປໂຕຕະດິນຊ້ອມມາໄດ້ກູມາຕິນເສັດໄປກິນອີ່ຫຍັງຊົງເນາະດີກະນີ້ April 10ນີ້ມາຈင်းပါတယ်ຈ້າພຽຍຍ້ວກောက်ປ່ວຍຊີນີດີກູຍັງກົງມາຊິနေແດ່ VOA ມາໄວ້ຕະດິນດາກູຈໍຕິນກູເສັດໄປໂຕມິນແມ່ຕິນເສັດໄປຈິມາໄດ້ဟုတ်ကဲ့ကိုကျော်သိန်းရှင်အခုဒီနေ့မှကျင်းပတဲ့ဂျားပြက်ရွေးကောက်ပွဲရဲ့ရလဒ်တွေရဲ့နောက်ဆုံးခြေအနေတွေကိုတိထားရတော့ပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ပြီးခဲ့တဲ့မိနစ်ပိုင်းအတွင်းကပေါ့လေဒီပြောင်းစုရွေးကောက်ပွဲကော်မရှင် UEC ကိုပထဝီလာတင်ကရုံးမြင့်တန်ကြားကနေပြီးတော့ထပ်ပြီးတော့ပြောသွားတာရှိပါတယ်အဲ့ဒါကတော့ဒီပထမဆုံးကတော့ရွေးကောက်ပွဲရလဒ်တွေကိုည9နာရီမှာသာထားတော့တော့ပေါ့လေဒီပြောင်းရွေးကောက်ပွဲကော်မရှင်ကိုရလာတဲ့များသူတို့ကြီးညာမယ်ဆိုပြီးတော့ပြောထားတာရှိပါတယ်ဒါပေမဲ့လည်းအခုကျတော့မဲချင်းတွေကပြုစုနေစေဖြစ်တဲ့အတွက်သူတို့ဘာကရလာကူမှာတရားဝင်မကြေညာနိုင်သေးပါဘူးလေဆိုတော့ဒီမဲချင်းတွေသူတို့စီဝင်လာတဲ့မဲချင်းတွေကိုဥပဒေနဲ့အညီတရားဝင်သူတို့ပြုစုပြီးတဲ့အခါကျတော့မှသာကြီးညာနိုင်မယ်လို့ပြောသွားပါတယ်ဒါကြောင့်ဒီညမှာတော့တရားဝင်မကြေညာနိုင်သေးဘူးလို့သူက UEC ဥက္ကဋ္ဌဦးတာတင်ကပြောသွားပါတယ်2015မှာမကျင်းပနိုင်တဲ့ဒီမဲဆန္ဒနယ်တွေဖြစ်တဲ့ KD နဲ့မိုင်းရှူးမဲဆန္ဒနယ်တွေမှာဒီနေ့2019ကျတဲ့ရွေးကောက်ပွဲကိုကျင်းပတော့နေတဲ့ကိစ္စကိုလည်းပဲဦးသာတင်ကချက်ပြီးတော့ပြောသွားတာကျွန်တော်ကြားလိုက်ရပါတယ်ခင်ဗျာကျွန်တော်တို့အဲ့ဒီမတိုင်ခင်တုန်းကတော့ဒီ NLD ပေါ့လေဒီသတ္တမှုကစီအဖွဲ့ချုပ်ရဲ့ရန်ကုန်မြို့ရှုံတန်းရုံးချုပ်မှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုယ်တိုင်ထွက်ပြီးတော့အဲ့ဒီမှာစောင့်နေတဲ့ NLD ပါတီကိုထောက်ခံသူတွေကိုNLD ပါတီကနေပြီးတော့တိထားတဲ့မဲရလက်ပေါ့ဒါဟာ NLD ပါတီကသူတို့တိထားတယ်ဆိုတော့မဲရလက်ပါဒီတော့ဒီရွေးကောက်ပွဲကော်မရှင်ကအတိပြုတဲ့ရလက်မဟုတ်ပါဘူးအဲ့ဒီဦးချိုမင်းသိန်းပြောထားတဲ့ရလက်တွေအရကတော့ရန်ကုန်တိုင်းမှာဂျာဘက်ရွေးကောက်ပွဲအတွက်ကျင်းပတဲ့မဲဆန်လက်လက်နေရာ၅နေရာစလုံးမှာ NLD ပါတီကအနံ့ရတယ်လို့ဦးချိုမင်းသိန်းကပြောပါတယ်တခါသကိုင်းတိုင်းမှာလက်လက်နေတဲ့ဒီလိုတော်နေရာတွေအနံ့ရတယ်လို့ပြောပါတယ်အဲ့ဒါကတော့ကျွန်တော်တို့လည်းဒါပေါ့ရလက်ပါပဲတခြားပေါ့လေဆိုရှယ်မီဒီယာပေါ့လူမှုကွန်ရက်မီဒီယာတွေမှာပြောတာတွေကတော့ရှိပါတယ်ဒါပေမဲ့ဒီချက်အခြေအနေတွေကဒီရလဒ်တွေကကျွန်တော်တို့ဘာမှအတည်ပြုနိုင်တဲ့အခြေအနေတော့မရှိသေးပါဘူးမတန်ကြီ
းဟုတ်ကဲ့ပါအခုဒီတည်ထားတဲ့မဲရလဒ်တွေအပြင်ပေါ့နော်တခြားကြံသေးတဲ့ရလဒ်တွေကိုဘယ်ချိန်လောက်မှထုတ်ပြန်နိုင်မယ်လို့ထင်ပါသေးရှင
်ဟုတ်ကဲ့ပါခင်ဗျာဒီကနေ့ညမှာမကြေညာနိုင်ဘူးဆိုရင်တော့တို့ဒါနောက်နေ့ကူသွားမှာပေါ့လေကျွန်တော်ငွေတွေနေ့ကိုကူသွားမယ်ပုံစံတော့ရှိပါတယ်တနင်္လာနေ့မှာတော့ရုံးလုပ်ငန်းတွေစတင်လက်ပတ်မယ်တခါရုံးမြင့်တန်ကြားနဲ့ဗီဒီယိုပရင်းထားတာတွေစပြီးတော့အတန်တွင်းတဲ့အချိန်မှာတော့မဲကြလက်ပြီးထွက်လာလိမ့်မယ်လို့ကျွန်တော်တို့ပြောလို့နိုင်ပါတယ်တခါဒီညအစွန်းမှာပေါ့လေသူတို့နေ့နဲ့ပိုင်းမှာမဲကြလက်ပြီးရလာတယ်ဆိုရင်လည်းပဲအစိုးရပိုင်းတင်းစားတွေပေါ့လေညီမလေးတို့ဂျေးမုံတို့အဲ့လိုတင်းစားတွေမှာတော့နောက်နေ့မနေ့ထုတ်မှာပါလာနိုင်ကောင်းပါလာနိုင်တယ်လို့ကျွန်တော်ဒီလိုခံမှန်းပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုဒီနေ့ဂျားဖြတ်ရွေးကောက်ပွဲကျင်းပတဲ့နေရာတိုင်းမှာဟိုအေးတင်းတန်းရှိပါလားရှင်တခြားထူးခြားတာလေးများတွေ့ရပါလား
ကျွန်တော်တို့အခုထိဂျားထားတော့ပေါ့လေသတင်းချက်လက်တွေရတော့ကျွန်တော်တို့သတင်းတော့ဒီငယ်ပယ်ဆုံးပြီးနေအတီးတီးဒေတာအတီးတီးကိုဆက်တယ်လို့ဂျားတော့ဖုန်းဆက်တယ်ဂျားတော့တခါကျွန်တော်တို့ကိုယ်တိုင်သွားခဲ့တော့ကြည့်ထားတော့ခြေနေရရကတော့ဒီနေ့ကျင်းပတဲ့ ခုနှစ်ခုနှစ်အပြီးလာပြည့်နေကြတဲ့ရွေးကောက်ပွဲဟာအေးစစ်စစ်ချောချောမောအများဖြင့်ဖြစ်ပုံရပါတယ်ဗဲဒေတာမှာမှဒီတိတိမမတစ်ချက်တွေရှိတယ်လို့ကျွန်တော်သတိမကြပါဘူးသူတတိယမှာတော့အဖြစ်အပြေးလေးတွေတော့ရှိတာပေါ့ဒါကတော့ဘယ်နိုင်ငံမှမဆိုဘယ်ရွေးကောက်ပွဲမှမဆိုဖြစ်လိမ့်ကြတာရှိတဲ့အဖြစ်အပြေးလေးမျိုးတွေပါအဲ့ဒါမျိုးတွေကတော့ရှိတယ်ဆိုတဲ့သတိတွေကျွန်တော်တို့တွေ့ရပါတယ်ဒါပေမဲ့လေတိတိမမဒီရွေးကောက်ပွဲဇာလအပေါ်တက်ရောက်နေတော့တဲ့ဖြစ်ရမျိုးတွေတော့ဘာမှရှိတယ်လို့အခုချိန်ထိမကြားရသေးပါဘူးဖိုက်တန်ရေ
ဟုတ်ကဲ့ပါကျေးဇူးပါကိုကျော်သိန်းရှင်အခုဆက်ပြီးတော့တခြားပြည်နယ်တိုင်းဒေသကြီးတွေကမဲဆန္ဒနယ်တွေထဲမှာအကျိတ်နယ်ဖြစ်နိုင်တယ်လို့ခန့်မှန်းထားတဲ့မဲဆန္ဒနယ်တွေအခြေအနေတွေကိုလည်းဒီရန်ကုန်မြို့မှာမပြတ်စောင့်ကြည့်နေတဲ့ VOA သတင်းတော်ကိုမိုးစောကဆက်ပြီးတော့ပြောပြပေးပါဦးမယ်
ရှမ်းပြည်နယ်မိုင်းရှုမြို့နယ်အတွင်းကကျေးရွာအုပ်စု၃စုကိုဂျက်ပြတ်ရွေးကောက်ပွဲမတိုင်မီတပတ်အလိုလောက်မှာလုံခြုံရေးအရာပိတ်သိမ်းဖို့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတောင်းဆိုခဲ့ပါတယ်။ဒါပေမဲ့ရွေးကောက်ပွဲကော်မရှင်ကမဲယုံတွေကိုမဖြတ်သိမ်းဘဲမူလနေရာနဲ့၃မိုင်ကနေ၁၈မိုင်လောက်ထိအကွာအဝေးကိုပြောင်းရွှေ့ခဲ့ပါတယ်။ဒီလိုပြောင်းရွှေ့တဲ့နောက်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကရွေးကောက်ပွဲကော်မရှင်ကိုမဲဆန္ဒရှင်တွေတွာလာရေးအစဉ်ပြေစေရေးအတွက်စီစဉ်ပေးဖို့တောင်းဆိုခဲ့ပါတယ်။ဒီကိစ္စကိုအစဉ်ပြေအောင်ဘလို့ဆောင်ရွက်ခဲ့တယ်ဆိုတာကိုမိုင်းရှုမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းဝင်းက VOA ကိုအခုလိုပြောပါတယ်
။ကျွန်တော်တို့မဲယုံပြောင်းရွှေ့လိုက်တာအဲဒီမော်မေးကြီးရွာအုပ်စုဂွင်ကြောင်းကြီးရွာအုပ်စုနောင်အဲ့ကြီးရွာအုပ်စုငကူအစတွေရွှေ့ထားတာဝါလေကြီးရွာအုပ်စုတစု၄စုရှိပါတယ်။အဲ့ဒီအတွက်ကိုကိုယ်တိုင်ပဲကားတွေနဲ့ပို့နိုင်မပို့နိုင်ကျွန်တော်တို့စစ်ဆေးပါတယ်အစဉ်ပြေပါတယ်။အခုချိန်ကြီးကိုကားအခေါက်၄၀လောက်ကျွန်တော်တို့ရနေပါပြီ။အားလုံးကျွန်တော်တို့ဒါတွေကိုကွန်မရှင်ရပဲစီစဉ်ပေးတာပါခင်ဗျကျွန်တော်တို့ကတော့ကုန်ကြတဲ့ဖြီးဖို့နှိမ့်ရဖို့အဲ့ဒါတွေကျွန်တော်တို့ကတော့အေးချိန်ပါပါကျွန်တော်အခုတရင်ရတဲ့လောက်တော့ကျွန်တော်ရောကနေထိုင်ပြီးတော့တရင်ယူနေတဲ့လောက်တော့ကိုကိုတိုင်ရောမျက်မြင်တွေ့တဲ့လောက်တော့ကြီးမားတဲ့ကြံစည်မရှိပါဘူးပြည်သူတွေအေးချမ်းချမ်းနဲ့မဲပေးနေကြပါလေ
ကျေးသီးမြို့နယ်အတွင်းကအခြေအနေကိုတော့ကျေးသီးမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးစောရွှေကအခုလိုပြောပါတယ
်ဒေနိုင်အတိကတော့ဓမြုံနယ်လုံးအနေနဲ့ဆက်ရှိရခိုင်နှုံးတကျော်လောက်ပဲလာပေးပါသေးတယ်။အဲနောက်ပိုင်းတော့မရသေးဘူး။အခုချိန်ကြည့်တော့နင်းတယ်လို့ပဲဆိုရမှာပါ။အခက်အခဲကတော့အဲအဆက်တွယ်တစ်ခုပဲကကျွန်တော်တို့ကြည့်ရအောင်ဥစုတိုင်းမေယုံတိုင်းကိုကျွန်တော်ဖုံးလွယ်လွယ်နဲ့မရအောင်သူ့သူ့မေယုံကိုဖုံးဆက်လို့မရအောင်ခုံးခေါ်လို့မရအောင်
မန်းရှုနဲ့ကျေးသီးမြို့နယ်ကမဲယုံတချို့ဟာရှမ်းပြည်တမရော်မြောက်ပိုင်းတပ်ဖွဲ့ရဲ့ဌာနချုပ်နဲ့နီးကပ်တာကြောင့်လုံခြုံရေးအခြေအနေပေါ်စိုးရိမ်တာတွေရှိခဲ့ပေမဲ့အခြေအနေဟာအေးအေးချမ်းချမ်းပဲရှိကြောင်းပြောပါတယ်။ရခိုင်ပြည်နယ်အတွင်းကအကျိတ်နယ်ရှင်ပြန်ရမယ်အမ်းမြို့နယ်ကမဲဆန္ဒနယ်အခြေအနေကိုတော့အမ်းမြို့နယ်ရွေးကောက်ပွဲကော်မရှင်တွင်းမှုဥခိုင်မျိုးလင်းကအခုလိုပြောပါတယ
်။လူတွေကဟိုပုံမှန်လောက်ပါပဲအခုဆိုရင်ထွက်တော်လောက်ပြီးနေသေးရတဲ့ပြီးရပါတယ်။ဟိုမဲယုံနယ်မှာတိတ်တိတ်ထိုးတဲ့ပုံစံမျိုးတော့မဟုတ်ဘူးပေါ့နော်တချို့ကလည်းဟိုမနစ်တုံးကားဆိုရင်နည်းနည်းမိုးလင်းတာနဲ့အများကြီးစိတ်ကြိတ်တိုးပြီးတော့လူတွေအများကြီးစောင့်ရတာရှိတယ်သူတို့ကအခုကျတော့အချိန်လေးတွေကိုစောင့်ကြည့်တယ်လူပိုင်းရင်ပါသလိုဝင်တယ်အဲ့လိုပုံစံမျိုးဖြစ်လို့ဟိုပြီးတော့လက်တော်တရက်တဲမို့လို့ကျွန်တော်တို့အမ်းမှာတရက်တဲမို့လို့ညံနေလေအဲ့တော့တချေချင်းတချေချင်းတချေချင်းလာကြတဲ့တော့ဟုတ်ကဲ့အဲ့လိုပါဟုတ်ကဲ့အေးအေးစစ်စစ်ပါခင်ဗျာဟုတ်ကဲ့ပါ
ဒီကနေ့ဂျာပြရွေးကောက်ပွဲကိုကြာချင်းရခိုင်ရှမ်းမွန်စတဲ့ပြည်နယ်တွေနဲ့စကိုင်းပဲခူးနဲ့ရန်ကုန်တိုင်းဒေသကြီးတွေမှာအများအပြားအေးအေးချမ်းချမ်းနဲ့ကျင်းပနိုင်ခဲ့ပါတယ်။ရှမ်းပြည်နယ်မိုင်းရှုမြို့နယ်မဲယုံအမှတ်၄မှာတော့မဲဆန္ဒပေးရာနေရာချထားမှုနဲ့ပတ်သက်ပြီးစောဒကတက်တာတွေရှိခဲ့တယ်လို့ပဲခူးတိုင်းဒေသကြီးကြောက်တကားမြို့နယ်မှာလည်းနှစ်ခါပြန်မဲပေးတာလို့ပြဿနာတချို့ရှိခဲ့ကြောင်းနဲ့စကိုင်းတိုင်းမုံရွာမြို့မှာတော့မဲပေးသူရေအတွက်ဟာမဲပေးခွင့်ရှိသူရဲ့တဝက်ကျော်တော့တာရှိကြောင်းရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေကပြောကြပါတယ်
တခြားပြည်နယ်တိုင်းဒေသကြီးတွေကမဲဆန္ဒနယ်တွေကိုစောင့်ကြည့်နေတဲ့ကိုမိုးစောကသတင်းပေးပို့ထားတာပါအခုတစ်ခါမှာတော့ကြားဖြတ်ရွေးကောက်ပွဲပေါ်မှာမြန်မာရွှေပြောက်အလို့သမားတွေကစိတ်ဝင်စားမှုနည်းတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးကြပါတယ်ဒီကနေ့မှာကျင်းပတဲ့ကြားဖြတ်ရွေးကောက်ပွဲမှာမဲထည့်ဖို့အစီအစဉ်မရှိကြတဲ့အကြောင်းကိုနေရက်ကိုပြန်လာတဲ့မြန်မာရွှေပြောက်အလို့သမားတွေကပြောကြပါတယ်ကျိုးတင်မဲထည့်ဖို့အတွက်မြန်မာတန်ယုံဘက်ကကြေညာထားပေမဲ့လည်းမြန်မာအလို့သမားတွေနေနေကတော့စိတ်ဝင်စားမှုနည်းပါးနေပြီးတော့မဲပေးဖို့လည်းအခက်အခဲတွေရှိနေတယ်လို့ပြောပါတယ်အပြေဆုံးကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော့မဲမကသတင်းပေးပို့ထားပါတယ်ရှင
်မြန်မာနိုင်ငံမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်လာပြီးတဲ့နောက်ဧပြီလ၁ရက်နေ့မှာရပ်ပြတ်ရွေးကောက်ပွဲကျင်းပခဲ့တာပါထိုင်းရောက်ရှေ့ပြောင်းလို့သမားတွေအနေနဲ့ကြိုတင်မဲပေးရမယ့်ရက်ကိုဖေဖော်ဝါရီလ25ရက်နေ့မှာသတ်မှတ်ထားပေမဲ့လို့သမားတွေကြားထဲမှာစိတ်ဝင်စားမှုတွေနည်းတဲ့အတွက်
ไม่ติดสิไรจ้าตัวลูกอีพีลาตีเนี่ยด้วยแม่เทพบุตรเลยนี่เป็นตัวมิชิตเราเนี่ยบาร์เลยสูบีเราทำไมเราชาสาวยันนี่เลยเอซีพวกกูยังไม่งับเปล่าบาร์เลยยูเข้าไปกี่ชาติสายดีปีรุปก็ยังเอาเชียดีไทยมาลูกมาโอ้กี่ชาติเนี่ยดีไทยไม่เท่าไรด้วยลงมาหนีหรอกจ้าเจ้ายูเข้าไปเส้นสามมุ่งเนี่ยบาร์เราตัวยาวมั้งเนาะเจ้ารู้ว่าทราบบ่ยินเข้ายูเข้าไปด้วยเราเลยเราได้กูทำไมกูที่เข้ากันยังไงวะเนี่ยมั้งลูกมาเลยกูเอาเชียร์เ
ไปทุกที่จะลงมาบ่อเปียงเลยล่ะไม่ใช่หรอกเนาะมาเส้นเหมือนอะไรอย่างว่าที่มาเนาะจะพี่ยุ่งกับเป็นเนี่ยเปิดตัวลงยามาสุยาเบก้าเชื่อเปียงลงตัวมารีจามาปีนี้เป็นผู้เรียนอันเนี่ยผู้เรียนเชื่อเปียงลงตัวมารีไม่เท่าบุเสียแค่แต่มุมไม่ใช่ดาวเลยตัวยาเลยสุบี
เชื่อเปียงลงตัวมาคุยกันยังกับทุกที่เอาก็ท่าอู่อ่างเจ้าก็เลยเปลี่ยวไปเลยจันนโรดีวิ่งกับเบย์ก็ดีวิ่งกับเบย์ลงมาปัจจุบันวิ่งกับเบย์จีกเรียจันนโรดัดตรงนั้นเมื่อเบย์กุญยาบุตรอย่างมีอะไรเงี้ยเลยปะเนาะตัวเราจันนโรเอลงมาเมื่อเบย์กุญยาเกลี่ยบุเอ็ดดิจิจันจันโรเลยจันนโรมาเลือกได้ไหมเอาจันนโรจะยังไม่มาเนี่ยงานนี้จันนโรจะดีเนี่ยบีดาโรจะดีบีมาหูจีอดีตดีเนี่ยบีดาสาเหตุจันนโรชอบทำบีดาโรมาเลือกได้ตัวจ
ပြည်သူတွေကိုမြန်မာပြည်ရဲ့မြန်မာတန်ယုံဘက်ကတော့ပြီးခဲ့တဲ့လတွေကစပြီးဂျာဖြတ်ရွေးကောက်ပွဲကိုမဲထည့်ဖို့အတွက်ထုတ်ပြန်ချက်တွေလုပ်ခဲ့ပါတယ်ဒီထဲမှာတော့ပတ်တန်းရှိနိုင်ငံကူးလက်မှတ်ကိုင်ဆောင်ထားသူတွေမဲပေးခွင့်ရှိသူတွေအနေနဲ့ဘန်ကောက်မြို့မြန်မာတန်ယုံကနေကြီးမှုကျင်းပမှာဖြစ်ကြကြောင့်ဖေဖော်ဝါရီလ
25日にこの家がドゥティアオガタ宇王朝がろ、ディロ突破食べめれ、ロウタマリアニネメベボアトゥエアカケケリシゲレソビ票ばれ。なんかそう票でろ、メピでやつらがれ、ロウタリもルンアンクネマロロニでやってつらアパイアンアパイアンしてつろ。ディニマタ4にね เจเจเปี้ยงๆชิดๆเยอะๆโหอธิปัญญาไปหมู่ฟอนอันเนี่ยล่ะตะไบลูกตาริกูเองก็เลยปรมัตถ์เจยุคกบวยจีละโหสึกอาถะตําตะเป้ไม่ใช่แต่ป้ายเนี่ยป่าวะเลยนอกตั้วล่ะผู้คักๆนี่แหละไอ้ป้ายนี่อาจารย์มีๆจ้องจีไล่แต่กันมาไม่ปีไหนเนี่ยซอนอ่าปะเปาะตัวแล้วตะโพผิดตัวละบะตะนักงานลงมาเป็ดหนั่นนี่แหละจนเมียมาชื่อจ้องแล้วตะมาเลยตันแน่ชื่อเลยสุดามันเลยอํามาตะเกเป้นักงานโหอสุยะก็
တဲ့နိုင်ငံလုံးမှာရှိတဲ့လုပ်သားတွေကိုထက်ထက်ဝင်တည်ရှိအောင်ဒီပညာပေးတာလို့နောက်ကမဲပေးဖို့အတွက်ကိုစိတ်ဝင်စားမှုရှိလာမှာပါထိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းလို့သမားသုံးသန်းကနေ၄သန်းလောက်ရှိနေတယ်ဆိုပြီးအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကခန့်မှန်းနေကြပြီးအထောက်အထားလက်မှတ်ရှိသူတွေကသင်ငန်းသန်းလောက်ပဲရှိတာပါဒါပေမဲ့ကြိုတင်မဲပေးတဲ့သူဘလောက်အရေးအတွက်ရှိတယ်လဲဆိုတ
ဒီကြတဲ့အဖြစ်သိရှိနိုင်ဖို့အတွက်မြန်မာတန်ရုံးကတန်မှုတွေကိုတော့ဆက်သွယ်လို့မရခဲ့ပါဘူးရှင်။မိမတဲ့ရင်ပြပထားပါ။ကုဒ္ဓကမတော်တရင်တော်မှတ်စုစီစဉ်ကိုတင်ဆက်ပေးကြပါရစေ။NLD ပါတီဦးဆောင်တဲ့အစိုးရတက်တန်းတနည်းပြလာခြင်းချီတိုင်းပြည်ဖွံ့ဖြိုးရေးမှာအဓိကကြတဲ့စီးပွားရေးကဏ္ဍပိုင်းနဲ့ပတ်သက်ပြီးတော့အစိုးရအနေနဲ့ထိရောက်အောင်ပြောင်းလဲနိုင်သေးတာတွေကိုကြေငြာနေတ ောင်းနိုင်ပါမလားဒီတစ်ပတ်ရဲ့သတင်းတောက်မှတ်စုစီးစဉ်မှာတိုင်းပြည်ရဲ့စီးပွားရေးအခြေအနေနဲ့ NLD အစိုးရရဲ့ယင်းနှိမ့်မြုပ်နှံမှုပိုင်းမူဝါဒလိုအပ်ချက်အပေါ်အမြင်တွေကို VOA သတင်းတောက်ကိုစီသူကစူးစီးတင်ပြထားပါရဲ့ရှင်
ဟိုစင်းအဖွဲ့ရဲ့ထုတ်ပြန်ထားတဲ့ကုန်သွယ်မှုလူငွေစင်းတွေအရ 2015-2016 ကုန်သွယ်မှုလူငွေဟာဒီလေးနှစ်တာကာလအတွင်းကုန်သွယ်မှုလူငွေအများဆုံးပြခဲ့တဲ့နှစ်ဖြစ်ခဲ့ပါတယ်။2016ဧပြီလ1ရက်နေ့ကနေ2019မတ်လ30ရက်2016-2019ဘဏ္ဍာနှစ်မှာလဲကုန်သွယ်မှုလူငွေဟာအမေရိကန်ဒေါ်လာတန်း6000နီးပါးဖြစ်နေပါသေးတယ်။အခုဖော်ပြထားတဲ့ဇယားဟာ2012ကနေ2015ဘဏ္ဍာနှစ်အလိုက်နှိုင်းယှဉ်ထားတဲ့ကုန်သွယ်မှုလူငွေဇယားဖြစ်ပါတယ်။လက်ရှိ2016ကိုတော့အစိုးရကထုတ်ပြန်ထားတာမရှိသေးပါဘူး။ကုန်သွယ်မှုလုံငွေမြင့်တက်လာတဲ့အတူနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်နေပြီမဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကလည်းထင်သလောက်မကောင်းလာပါဘူး။ရင်းနှီးမြှုပ်နှံမှုဥပဒေသစ်ပြဋ္ဌာန်းပြီးသားဖြစ်တာကြောင့်နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေပိုတိုးလာတော့မယ်ဆိုတဲ့မျှော်လင့်ချက်တွေရှိနေပြီမဲ့လည်းဥပဒေတွေကိုပြင်လိုက်ပြောင်းလိုက်ုံနဲ့မရဘူးလို့ရင်းနှီးမြှုပ်နှံမှုနဲ့နှီးဆက်သူတွေကပြောကြပါရယ်။ မြန်မာနိုင်ငံရေနံနဲ့တဘာဝတံခွေဝန်ဆောင်မှုအသင်းဥက္ကဋ္ဌဦးကျော်ကျော်လိုင်ကတော့ရင်းနှီးမြှုပ်နှံမှုဥပဒေသင့်နဲ့ပတ်သက်ပြီးသူ့တင်ပြချက်ကိုပြောပြပါတယ်
။ဒီစိန်ခေါ်မှုတွေကတော့ကျွန်တော်တို့ကရှိနေသေးပါနော်။ဥမာပြောမယ်လို့ဆိုလို့ရှိရင်ကျွန်တော်တို့ဒီငွေကြေးနဲ့ပတ်သက်တဲ့ကဏ္ဍပေါ့နော်။ပလုံငန်းနဲ့ငွေကြေးနဲ့ပတ်သက်တဲ့ပန်းကားတွေကဏ္ဍတွေအာမခံနဲ့ပတ်သက်တဲ့ကဏ္ဍတွေနော်။ဒီကဏ္ဍတွေမှာအစိုးရအနေနဲ့အများကြီးပြုပြင်ပြောင်းလဲဖို့ကျွန်တော်တို့လိုသေးတယ်အဲ့တော့နိုင်ငံသားကနေပြီးတော့လာပြီးရင်းနှီးမြှုပ်နှံမဲ့လူဟာဥပဒေကောင်ကျွန်တော်ကပြောခဲ့ပြီဥပဒေကောင်နေရှိရဲ့ new ဥပဒေကောင်နေရှိအောင်လည်းမလုံလောက်သေးဘူးအဲကြံတဲ့เนาะကျွန်တော်တို့ဒီကပြောတဲ့အခြေခံအဆောက်အအုံနေเนาะအခြေခံအဆောက်အအုံဆိုတဲ့နေရာမှာလည်းပဲအခြေခံအဆောက်အအုံမှာကင်တွယ်လို့ရတယ်ကင်တွယ်လို့မရတာရှိတယ်ဟုတ်လားကင်တွယ်လို့ရတယ်ဆိုတော့လမ်းတွေတရားတွေကင်တွယ်လို့မရဘူးဆိုတော့စနစ်တွေပေါ့เนาะငွေကြေးစနစ်တွေအဘကံစနစ်တွေเนาะဒါတွေကိုဆိုရတယ်ဘက်ကနေပြီးတော့အများကြီးလိုက်ပြီးတော့ပြုပြင်ပြောင်းလဲတာတွေဖြေလျှော့တာတွေကျွန်တော်လုပ်ဖို့လိုပါတယ်ဒ
ါကမ္ဘာပိုင်ရဲ့နိုင်ငံအလိုက်စစ်တမ်းတွက်ချက်မှုစီးရင်တွေအရစီးပွားရေးနည်းမြန်အရာမှာတွေ့ကြုံရမယ့်အခက်အခဲတွေရှိတဲ့နိုင်ငံတွေထဲမြန်မာနိုင်ငံအဆင့်နှင်းကြနေတယ်လို့ဖော်ပြထားပါတယ်မြန်မာနိုင်ငံမှာရေးနည်းမြန်မယ်ဆိုရင်ရေးနည်းမြန်သူတွေအနေနဲ့မလိုလားအပ်တဲ့လုပ်ငန်းပိုင်းကြံ့ကြာမှုတွေရေးနည်းမြန်သူတွေကိုဥပဒေအရအကာအကွယ်ပေးမှုတွေနဲ့ပံ့ပိုးမှုတွေအားနည်းတာကမြန်မာနိုင်ငံကိုရေးနည်းမြန်မှုအာရုံစေတယ်လို့ကမ္ဘာပိုင်ရဲ့စီးရင်ခန်းစာမှာဖော်ပြထားပါတယ်လက်ရှိရင်းနှီးမြှုပ်နှံသူတွေကြုံတွေ့ရတဲ့အခက်အခဲနဲ့ပတ်သက်လို့သူရဆွစ်အကြံပေးကုမ္ပဏီရဲ့ CEO ဦးအောင်သူရပြောပြတာကတော့
ကျွန်တော်တို့နေ့စဉ်မှာတွေ့ရတဲ့အခက်အခဲအရာကျွန်တော်တို့ကိုယ်တိုင်လည်းကြုံရတဲ့အခက်အခဲအရာဒီ tax ဆံပတ်သက်တဲ့အခက်အခဲပါငွေ tax မှာကြာဘယ်လိုဖြစ်နေလဲဆိုတော့ဟိုခဏခဏအချိန်နဲ့ရန်ကုန်တယ်ကျွန်တော်တို့ actual တိုင်းလောက်တယ်ဆိုရင်ဟိုအခက်အခဲအများကြီးရှိပါတယ်ဟိုအခွန်ရောင်းသွားရဆိုရင်ဟိုထားလိုက်ပါဒီ expense တွေကိုအတိမတ်ပြုဖို့ဟိုသူတို့ကဟိုဒါရီကအများရဲ့ဒါရီနဲတယ်အဲ့လိုမျိုးဟိုနဲလို့ကမပြောပါဘူးအများကြီးလို့ပဲပြောနေရပါလိမ့်ဒါပေမဲ့ကျွန်တော်ထောက်ထားနေအကုန်လုံးပြနိုင်တဲ့ expense ပါထားလို့ပေါ့ဟိုဝန်ထမ်းခွန်တွေဆိုလည်းအကုန်လုံးဆောင်ထားတယ် withholding tax တွေဆိုလည်းဖြတ်ထားတယ် stamp duty တွေလည်းကတ်ထားတယ်ဒါပေမဲ့အဲ့ဒါတော့တခါကြရင်အခွန်တွေကဟိုဒီ expense တွေကရမ်းများရယ်ဆိုပြီးပြောရတဲ့အတွက်ဟို company အများကြီးကြောက်အဲ့ဒါကိုမရင်ဆိုင်ခြင်းတဲ့အတွက်ဘာဖြစ်လဲဆိုတော့သူတို့ကဟိုဒီ revenue ကို short ပြရယ် expense တွေကိုသူတို့လုံးဝမကြည့်ဘဲနဲ့ revenue ကို short ပြီးတော့အဲ့လိုမျိုးပဲအခွန်ရုံးကိုတင်ပြရဲ့အပိုင်းနေရှိတယ်အဲ့တော့တကယ် company ကို transparent ဖြစ်လာစေချင်တယ်ဆိုရင်ခွန်ရုံးနေတဲ့ guideline တွေတိကျပေးဖို့လိုပါတယ်ထားလိုက်ပါဒီ revenue ကိုလည်း actual တိုင်းပြဒါပေမဲ့ဒီ expense တွေကလည်းသူတို့တကယ်ပြနိုင်နေဆိုရင်လွယ်လွယ်ကူကူနဲ့အတိမှတ်ပြုပေးဖို့လိုပါတယ
်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုစိတ်ဝင်စားတဲ့ American စီးပွားရေး company အရေးအတွက်ပိုတိုးလာနေပြီးတော့တကယ်တမ်းလက်တွေ့ရင်းနှီးမြှုပ်နှံမှုဘာတွေစောင့်ကြည့်နေလဲဆိုတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆိုင်ရာ American တန်ရုံရဲ့ဒုတိယအကြီးအကဲ Kristen Bawang ကအခုလိုပြောပါတယ
် Sure so we're seeing an increased tempo of visits and interest by American companies
American company တွေဘက်ကစိတ်ဝင်စားမှုနဲ့လာရောက်တာတွေပိုတိုးလာတာကိုကျမတို့တွေ့ရပါတယ်အဲ့ဒီစိတ်ဝင်စားမှုကနေလက်တွေ့ရင်းနှီးမြှုပ်နှံမှုဖြစ်လာဖို့ကဥပဒေတွေကိုသူတို့မြင်တဲ့အခါဒါမှမဟုတ်ကျမတို့ဒီမှာပြောဆိုဆွေးနွေးနေတဲ့ကိစ္စရပ်တွေကိုအကောင့်ထဲပေါ်ရာကိုသူတို့မြင်တဲ့အခါဖြစ်လာမယ်လို့ကျမထင်ပါတယ်။ဒါပေမဲ့စိတ်ဝင်စားမှုတိုးလာတာကဒီနိုင်ငံဟာဖွံ့ဖြိုးတိုးတက်တဲ့ဒေသအတွင်းကတိုးတက်တဲ့ဈေးကွက်တစ်ခုဖြစ်ပြီးတော့အလားအလာတိတ်ကိုကောင်းနေဆိုတဲ့တကယ်လက်တွေ့အခြေအနေကြောင့်ပါသူတို့တိတ်ကိုစိတ်ဝင်စားကြပါတယ
်။ဒါပေမဲ့လည်း NRD အစိုးရတနစ်တတန်းအတွင်းမှာအမေရိကန်နဲ့စီးပွားရေးဆက်ဆံချိတ်ဆက်လှုပ်ဆောင်မှုကတော့အားနည်းနေပါသေးတယ်။လာမယ့် 2018-2019 မှာမြန်မာနိုင်ငံအနေနဲ့ပြည်ပရင်းနှီးမြှုပ်နှံမှုအတွက်အကောင်းဆုံးနေရာတစ်ခုဖြစ်လာစေဖို့အစိုးရဘက်ကကြိပေးပြောဆိုထားပါတယ်။ရင်းနှီးမြှုပ်နှံမှုမှာမလိုလားအပ်တဲ့မူဝါဒပိုင်းဆိုင်ရာတွေကိုပြုပြင်ပြောင်းလဲသွားမယ်လို့အစိုးရကပြောဆိုထားသလိုရင်းနှီးမြှုပ်နှံမှုဖွံ့ဖြိုးဖို့နဲ့ကုန်သွယ်မှုအပိုင်းတိုးတက်လာဖို့ဥပဒေတွေပြင်ဆင်သွားမယ်လို့လည်းပြောဆိုထားပါတယ်။ဒါပေမဲ့ဒါတွေတကယ်ပဲဖြစ်လာနိုင်မှာမလား။အလေးထားပြင်ဆင်ရမယ့်အဓိကအချက်တွေမပြင်နိုင်သေးတဲ့ကတော့နိုင်ငံစီးပွားရေးဥမော့လာဖို့မဖြစ်နိုင်ဘူးလို့သုံးသပ်တာတွေလည်းရှိနေပါတယ်ခင်ဗျာ။
ကိုစီလူတင်ဆက်ထားတဲ့သတင်းတော့မှတ်စုစီစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။သောတာရှင်များရှင် VOA ကနေစနေနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြခင်မှာတင်ဆက်ပေးမဲ့ဒုတိယပိုင်းစီစဉ်မှာတော့ NLD ဆိုရတနှစ်ပြည့်အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့မင်းကွန်းပေါ်သုံးသက်ချက်တွေကိုဓာတ်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးသွားတာကိုနားဆင်ကြဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်2019ခုနှစ်ဧပြီလ1ရက်စနေနေ့ညပိုင်းတွင် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုသောတာရှင်နေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10:00နာရီထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်နေမှာဆိုရင်တော့စနေနေ့ညတိုက်လေလိုင်းစီစဉ်ကိုနားဆင်ကြမှာပါ။စီစဉ်ထုတ်လွှင့်မှုကိုရန်နိုင်နဲ့ကိုအောင်လွင်ဦးတို့တင်ဆက်ထားတဲ့တိုက်လေလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင်။
ရရှိမြတ်ခင်ဗျာမြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်တန်းတစ်နှစ်အတွင်းမှာနိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းညီညွတ်ရေးကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးနိုင်ငံတော်ခြေပြမင်ကွန်းမှာအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောကြားသွားပါတယ်ပြည်သူနဲ့အတူဆိုတဲ့ဆောင်ပုဒ်အစ်စ်နဲ့လည်းရှေ့ဆက်သွားဖို့ပြောကြားသွားတဲ့ဒီဒေါက်တာဆန်းစုကြည်ရဲ့မင်ကွန်းပေါ်မှာသဘောထားအမြင်တွေကိုကျွန်တော်တို့လက်လန်းမိသလောက်ဆွေးနွေးသွားဖို့စီစဉ်ထားပါတယ်အခုတော့ကျွန်တော်တို့ပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းလေလိုင်းပေါ်မှာရောက်ရှိနေပါပြီဆိုတော့အရင်ဆုံးတော့ကျွန်တော်ဒီပြည်သူ့လွတ်တော်ကိုယ်စားလှယ်အောင်တူဖြစ်တဲ့ဦးရထုံးသဘောထားကိုရေဝီရသဘောထားကိုကျွန်တော်အရင်နားထောင်ခြင်းပါတယ်။ဒေါ်အောင်ဆန်းစုကြည်ကတော့ဒီလူလူကမျောလင်းသလောက်အပြောင်းလဲတွေမဖြစ်တာကိုအတိအမှတ်ပြုပြောတော့ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲတိုးတက်တဲ့အပိုင်းတွေရှိရဲအစိုးရကလုံနိုင်စွမ်းရှိသလောက်လုပ်နေရဲဆိုပြီးတော့လည်းပြောတော့ပါတယ်။ဆိုတော့ဒီအစိုးရကဒီနေ့တာလုပ်ခဲ့တာတွေကဒီမိန်ကုန်းမှာထင်ရခဲ့လားဦးရထုံးရဲ့သဘောထားဆွေးနွေးပေးပါခင်ဗျ။အ
ဲဒီမိန်ကုန်းမှာတော့ဒေါ်အောင်ဆန်းစုကြည်ကဒီအရေးကြီးတဲ့ကိစ္စအပိုင်း၃ပိုင်းခွဲပြီးတော့သူပြောသွားတာပေါ့လေအဲ့လိုပြောသွားတဲ့အခါမှာတစ်ခုလုံးခြုံပြီးတော့ပြောမယ်ဆိုရင်တော့ဒီအပိုင်း၃ပိုင်းဟာဒီရှင်းရှင်းလင်းလင်းနဲ့အဲတူတူတူထိထိရောက်ရောက်ပြောကျင်တဲ့အပိုင်းကိုဒီပုံပေါ်အောင်မပြောနိုင်နဲ့ရောထွေးပြီးတော့ဟိုခေါင်းစဉ်တစ်ခုတက်ပြီးပြောနေတဲ့အချိန်မှာတခြားကိစ္စတွေဝင်ပြီးတော့ရောပြောမိတာအဲတစ်ခုနဲ့တစ်ခုနဲ့ကဒီပိုင်ပိုင်ခြားခြားမရှိတာအဲအဲ့ဒါလို့ဒီတွေ့ရတယ်ပေါ့နော်အဲ့တော့သူကအဓိကပြောချင်တာကတော့သူတို့အစိုးရတက်လာတဲ့အချိန်မှာအပြောင်းလဲသူတို့ဒီရွေးကောက်ပွဲမတိုင်ခင်ဂရီပေးခဲ့တဲ့အပြောင်းလဲ change ဆိုတဲ့ဥစ္စာကိုလုပ်လိုက်လုပ်နိုင်ခဲ့ပြီအဲ့စနစ်အပြောင်းလဲကတော့သူတို့အစိုးရအဖွဲ့ရဲ့တာဝန်ဖြစ်တယ်ပြည်သူလူထုဒီဘက်ကအပြောင်းလဲကတော့ပြည်သူလူထုတွေကိုယ်တိုင်လည်းပြီမှာပဲဆိုပြီးတော့နိုင်ငံရေးအပိုင်းကိုသူပြောသွားတယ်။နောက်ဒုတိယအပိုင်းကတော့အမျိုးသားယဉ်ကျေးစီရေးနဲ့နိုင်ငံရေးကိစ္စအဲ့ဒီမှာလည်းအထက်အဲတွေရှိတယ်ဆိုတဲ့အကြောင်းကိုပြောရင်းနဲ့ဒီကျွန်တော်တို့ဟိုဒီဟွာပေါ့နော်ဒီအစိုးရအဖွဲ့ဝင်တွေကိုနိုင်ကောကျွန်တော်တို့နိုင်ငံရေးဆွေးနွေးတဲ့အဖွဲ့တွေရဲ့အဲစိတ်ထဲမှာပါအခရီးတရားကျင်းဖို့ဆိုတာကိုသူကပြောသွားတယ်ဒီမှာကျွန်တော်တို့ဒီဆွေးနွေးကြိုးစားပေမဲ့လည်းเนาะလို့တလောက်တော့ပိတ်ချီရအောင်ကြီးတော့မအောင်မြင်သေးဘူးဆိုတဲ့ဥစ္စာကိုသူဝန်ခံသွားတယ်
။ဟုတ်ကဲ့။
နောက်ဆုံးတစ်ချက်ကတော့ပြည်သူလူထုပေါ်မေတ္တာထားရေးဆိုတာပြောရင်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုဟိုအခုမှကျွန်တော်တို့ဒီလုံးတိုင်းနေဖွံ့ဖြိုးတိုးတက်လာဖို့အတွက်အဲလမ်းမဆက်သွယ်ရေးတွေလက်စင်မီရရှိရေးတွေအတွက်စပြီးတော့လုပ်ပါမယ်ဆိုတဲ့ဥစ္စာကိုဝန်ခံသွားတာပေါ့နော်။အဲအဲ့လိုကျွန်တော်တို့ဒီတုံ့တက်လို့ရပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုစာရင်းနဲ့ပေးပို့တော့နောက်ဒီ Facebook ပေါ်ကနေကျွန်တော်တို့လှမ်းပြီးတော့ရေးမှတ်ချက်တွေပေးထားတယ်တချို့ရှိပါတယ်ဒီထဲမှာ Facebook ပေါ်ကမှတ်ချက်ဟိုတစ်ခုနှစ်ခုအရင်ဆုံးကျွန်တော်ဒီနေရာမှာဖော်ပြချင်ပါတယ်တစ်ခုကတော့ထထကြည်ဆိုတဲ့အကောင့်ထဲမှာသူကတော့အမေပြောသွားတာတွေကမြန်မာပြည်သူတွေအတွက်အားရနေပါပဲတကယ်စေနာမြစ်တာတွေနဲ့လှုပ်ဆောင်နေတယ်ဆိုတော့အကျွမ်းမဲ့ယုံကြည်ရဲ့အခက်ခဲဆိုတော့ဘာလို့လို့ရှင်းနေမှာပဲဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ကျော်စန်းဝင်းဆိုတဲ့အကောင့်ပါရှင်မှာသူကတော့အရင်ဆောင်ဘုတ်ကပြောင်းလဲချိန်တက်ပြီလို့မဲဆွဲစီယုံခဲ့တာမြန်မာပြည်ပြောင်းလဲလို့ယူခြင်းနဲ့ပေးခဲ့တာပါတဲ့ဘွဲထဲကနေရုံထွက်နေရတဲ့အစိုးရတည်းဟာတနည်းဆိုတဲ့အချိန်နဲ့ပြည်သူတွေရဲ့ဆန္ဒတွေအားလုံးကိုဘယ်နည်းနဲ့မှလုံမပေးနိုင်ပါဘူးတဲ့တိုင်းသားစစ်ပွဲကတမျိုးရခိုင်ကိစ္စကတပုံဒီပြဿနာတွေကိုပြည်သူတွေနဲ့အတူရင်ဆိုင်ဖြေရှင်းသွားရင်ပြည်လည်နိုင်ပါလိမ့်မယ်ဆိုတဲ့ယူရခြင်းနဲ့ပြည်သူတွေနဲ့အတူလို့ပြောတာလို့ထင်ပါတယ်ဆိုပြီးသူသဘောထားကိုရေးပါတယ်ဒါတွေကတော့ Facebook ပေါ်က ကျွန်တော်တို့ပေးထားတဲ့မှတ်ချက်တချို့ကဆိုတော့ဒီနိုင်ငံတကာသတင်းမီဒီယာတွေမှာတော့ဒီအစိုးရလက်ထက်မှာအပြောင်းအလဲတွေနှေးနေတယ်ဆိုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့မင်းကွန်းထဲမှာအတိအမှတ်ပြုလက်ခံပြောဆိုရဲဆိုပြီးတော့သတင်းတွေအဖြစ်နဲ့ဖော်ပြတာကိုတွေ့ပါတယ်ဆိုတော့ဒီနေ့မှာကျွန်တော်ဟိုသတင်းစာဆရာဦးမြင့်ကျော်မေးချင်ပါတယ်ဆိုတော့ရေဝီအားဖြင့်မြန်မာသတင်းမီဒီယာတွေနဲ့လူလူချားမှာရောမင်းကွန်းပေါ်မှာရေဝီအားဖြင့်ဘယ်လိုသဘောထားမျိုးတွေရှိရတွေ့ရလဲ
โอเคဟိုလူလူကတော့ဟိုနိုင်ငံရေးသမားတွေကိုမပြောဘူးပေါ့เนาะတာမန်လူလူကတော့ဒီမိကွန်းရဲ့ဟိုဒွန်ဆန်းစစ်ကြီးရဲ့ရိုးရိုးသားသားပြောဆိုမှုပေါ့လေသူ့ရဲ့စကားလုံးတွေကဟိုပွင့်ပွင့်လင်းလင်းရိုးရိုးသားသားပြောဆိုမှုအဲ့ဒါတွေကိုသူတို့ခံစားရပြီးတော့ဟိုသဘောကျကြတဲ့ဟာမျိုးတော့ဟိုကြားရတော့ပေါ့เนาะအများစုကတော့သဘောကျကြကြားတယ်ဟိုဒါပေမဲ့နည်းနည်းလေးဟိုဒီထက်ပိုပြီးတော့ဟိုတိတိပပဘလိုမျိုးစီးပွားရေးကိုလုပ်မယ်လို့ဘလိုမျိုးအပြောင်းလဲကိုလုပ်မယ်လို့အဲ့ဒါမျိုးကိုနားထောင်မို့ညှော်လင့်နားတဲ့တချို့တော့သူတွေအနေနဲ့တော့ဒီမိကွန်ကဟိုညှော်လင့်ထားတဲ့လောက်သေးစိတ်ဟိုပြောဆိုတာမျိုးမရှိဘူးလို့အဲ့လိုမျိုးခံစားရတာလည်းရှိတယ်။နောက်တစ်ခုကတော့လွတ်တော်နဲ့အစိုးရအဖွဲ့ရဲ့ဟိုကိုယ်ကိုယ်ပြားပြားမရှိဘူးပေါ့နော်လွတ်တော်အပေါ်မှာဒီပါတီရဲ့ဩဇာလွှမ်းမိုးမှုတို့အဲ့လိုကိစ္စမျိုးတွေကိုလည်းဟိုပြောဆိုသွားတာမရှိရရဲ့နောက်ကတရားဥပဒေစိုးမိုးမှုအခုချိန်ထိသိပြီးတော့ထူးထူးခြားခြားမရှိသေးတဲ့ဟာမျိုးအဲ့ချင်းတွေမျိုးတွေမပြောသွားတာရဲ့အဲ့ဒါမျိုးကိုတော့ဟိုကြားကျင်ရတယ်ဒီဟာမျိုးအခြေအနေနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုမျိုးမှတ်ချက်ပေးမလဲဆိုတော့အဲ့ဒါမျိုးတော့မကြားရပေါ့နော်အဲ့အပိုင်းတွေကတော့ဟိုကျွန်တော်တို့အနေနဲ့လည်းနားထောင်ကြတဲ့အပိုင်းတွေပေါ့နော
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့အခုတရားလေးလိုင်းဆွေးနွေးပွဲကိုပါဝင်မှုဆက်သွယ်ထားတဲ့ပုံကိုလည်းရှိနေပါတယ်ဒီထဲကတော့ဒီဒေါက်တာတန်းတင်ပါသူကမြင်းမှုစကိုင်းတန်းမြင်းမှုမျိုးပါဒေါက်တာတန်းတင်ရဲ့သဘောထားကိုလည်းဆွေးနွေးနိုင်ပါတယ်ခင်ဗျဟ
ုတ်ကဲ့ခင်ဗျဒေါက်တာဆန်းစုကြည်ပြောသွားတယ်ကျွန်တော် NLD ရဲ့ဆောင်းပုတ်ပေါ့နော်ပြည်သူနဲ့အတူဆိုတာကိုကျွန်တော်တော်တော်ကြိုက်ပါတယ်ဒါပေမဲ့လို့အဲ့ဒီဆောင်းပုတ်အတိုင်းအောက်ခြေကလိုက်နာမယ်ဆိုမှကိုကောင်းပါပါအခုကငါတို့နိုင်ရတဲ့ပါတီပဲဆိုပြီးတော့ပြည်သူကိုမတိုင်းမြင်ဘူးလုတ်ချင်အောင်လုတ်တယ်အာနာချင်းဆန်ဆန်လုတ်တယ်ဆိုတာကြီးကျွန်တော်တွေ့နေရပါတယ်ဥပမာကျွန်တော်တို့မျိုးမှာဝစုကြီးရုပ်မရှိပါဘူးအခုကြီးရုပ်ကိုလူသူမမြင်ရတဲ့ကလာတင်းကြီးမှာထားဖို့လုပ်နေကြပါတယ်ကြီးသူရင်မြင်တာကတော့မြို့လေကောင်မှာကျွန်တော်မိုးရမှာလည်းမြို့လေကောင်မှာသခိုင်းမှာလည်းမြို့လေကောင်မှာချောင်းမှာလည်းမြို့လေကောင်မှာအခုကကြီးသူမကြိုက်တဲ့နေရာမှာတွားပြီးတော့ထားဖို့ပါတီရဲ့ဆုံးဖြတ်ချက်နဲ့လုပ်နေပါတယ်ဒါပြည်သူနဲ့အတူဆိုတဲ့ဆောင်းပုံးနဲ့လုံးဝကွဲလွဲနေပါတယ်သူကတိုင်းဝင်ကြီးကနေခွင့်ပြုတယ်ဆိုပြီးတော့ပို့တင်လုပ်နေကြပါတယ်ခင်ဗျာဆောင်းဝန်နဲ့ကဲညီအောင်လုပ်ရင်ကောင်းမယ်လို့ထင်ပါတယ်တိုင်းဝင်ကြီးရောဆောင်းပုတ်ကိုလိုက်နာပါလို့ကျွန်တော်အနေနဲ့ကြံပြုချင်လို့ပါခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဟိုဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိပါတယ်နောက်တစ်ခုကအခုကျွန်တော်တို့စာပေးပို့ထားတာလည်းရှိပါတယ်ကုမဲအောင်ဆိုတဲ့ပုဂ္ဂိုလ်ကသူ့ရဲ့စာကိုလည်းမိုက်တန်စင်ကျေးဇူးပြုပြီးဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်သူရေးသားထားတော့ကျွန်တော်နာမည်ကုမဲအောင်ပါပြည်သူတွေဆိုတဲ့ကျွန်တော်တို့တွေကဝိုင်းပြီးတော့ contract တိုက်အသစ်စောက်ပေးဖို့ NLD ကိုယုံကြည်ကြီးနဲ့ထိုးအပ်လိုက်ပါတယ်ပြည်လည်တိစောက်ရေးကိုကြကြနနမတိစောက်နိုင်တာလားတိစောက်ခွင့်အခက်အခဲတွေရှိနေရလားဘယ်လိုကစပြီးတော့တိဆောက်ရမယ်မသိလို့လားတော့မသိဘူးအခြေခံလူတန်းစားဘဝတွေကပိုပြီးတော့ခက်ခဲလာနေတာကိုတွေ့နေရပါတယ်အစိုးရဆိုတာကြောက်စရာမဟုတ်တော့တဲ့အခြေအနေတည်းရဲ့ဖန်တီးပေးခဲ့ပြီဆိုပေမဲ့လည်းတကယ်အမှန်တရားနဲ့အတော်ကင်းကွာနေတဲ့မင်းကွန်းလို့ဆိုကြပါတယ်ပြည်သူနဲ့အတူရှေ့ဆက်ပြီးတော့အတူတကွချီတက်ချင်းရင်အောက်ခြေထိထိတွေ့ပါပြည်သူအတန်စစ်စစ်ကြားအောင်ဆောင်ရွက်ပါကလထိုင်းမော်ရောက်ပြီးငါတကောကောပြီးတော့ဘဝမိနေသူတွေများစွာရှိနေပါ၍တေချာစီစစ်နိုင်မှကျွန်တော်တို့တိုင်းပြည်တိုးတက်ပါမည်လို့ပြောလိုက်ပါရစေလို့ရေးသားထားတာပါ။ဟု
တ်ကဲ့ကျေးဇူးပါ။ဒါတော့ဆက်တော့ဒီဒေါက်တာတန်းတင်ပြောထားတဲ့သဘောထားနဲ့ခက်ဆင်စင်ပါပဲ။ဆိုတော့ဒီဆက်တော့တော့ကိုမြင့်ကျော်လည်းထောက်ပြထားတာရှိပါတယ်။ကျွန်တော်တို့ကဒီမှာမင်းကွန်းနဲ့မှပြောထားတာတွေနဲ့ပတ်သက်လို့ဆွေးနွေးနေတယ်ဆိုရင်လည်းပြောမသွားတဲ့ကိစ္စတွေကိုလည်းကျွန်တော်တို့ကြီးဖို့လိုလိမ့်မယ်ထင်ပါတယ်။အထူးသဖြင့်ကတော့ဒီ NLD ကအစိုးရမဖြစ်ခင်မှာတစ်လျှောက်လုံးပြောလာခဲ့တဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်မဲ့ကိစ္စမျိုးတွေနဲ့ပတ်သက်လို့လည်းဟိုဘာမှသူထက်သွင်းပြောကြားသွားတာတွေမရှိပါဘူး။အဲတော့ဆိုတော့ဒီဒါနဲ့ပတ်သက်လို့ဥယေထွန်းသဘောထားဘယ်လိုရှိလဲ။အခုမင်းကွန်းနဲ့မှမပါတဲ့ကိစ္စတွေအရေးကြီးပြီးကြံခဲ့တဲ့ကိစ္စတွေဘာတွေရှိရလို့မြင်လဲ
။အဲမှန်ပါတယ်ဗျ။အဲဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စတို့ကျွန်တော်အခုဉာဏ်ဉာဏ်ရေးဆွေးနွေးပွဲမှာဆိုလို့ရှိရင်လည်းတကယ်လက်တွေ့မှာရင်ဆိုင်နေရတဲ့ပြဿနာတို့တိတိကျကျလေးတွေပေါ့အခက်အခဲလေးတွေပေါ့အဲ့ဒါတွေကိုကျွန်တော်တို့ဟိုပြောသွားတာမတွေ့ရပါဘူးအဲ့လိုမပြောတာကကျွန်တော်စိတ်ထဲမှာတော့တမင်တရားကို ที่มาเบียวเบนเช่นท่าลูกยาบาร์เลยดาริเบียวลูกเช่นกังจูเร่ซูจูเนี่ยพิเศษมาลาบอเนาะที่เบียวตายินจ้าเสียสูเร่อุซาอูเบียวเองเนี่ยยังไงพิจารณาเนี่ยดาเนี่ยเลยเช่นสันดีบาร์เลยลูกเบียวไปอยู่แต่มาเราเนี่ยที่เอเนรีสูยานเนี่ยจ้ามาที่ไหนอะไรแค่แค่ลูกที่ปุ่มเองเนี่ยทบีเราเบียวมาตัวเป้เช่นตัวเราสูยาบาร์เลยนั่นตู้นี่เนี่ยโอ้ดีเจ้าหนูเอเนรีสูยาเจ้าลาเร่เช่นมาเอาเมียนซงลงไหนเกเรเจ้าหนูอเมริกันเนี่ยเซ็นชินบอเซ็นชินยกเป็นเอาโอ้จูด้าชาวเวียดนามได้เกษาอู่เลยที่ในวันมาพบยามาตัวว่าอู่ดาริยาที่เอเนรีสูยาด้วยอเมียโอ้อเมียแม่เกษาเลยที่บ้านเลยดาริเล่อเมนเกียร์โอ้พบยาปีโอ้เชลเล่เนี่ยที่กังจูริโอ้เจ้าหนูที่พอบีอ่านเลยสิพอบีเราแต่เวมาบอกเลยที่นี่ว่าอะไรลูกจะเนี่ยขันจ้าบ้าง
โอเคกูมีจอยตัวเราคุณแม่กูมีจอยเราสักตัวเราที่เก่งเนี่ยเชื่อเลยที่อันนี้กิจสามีเลยนักขวัตชาพี่คนเดียวได้ได้ที่ปามลาวมีอะไรท้าพี่คนนักท่องเที่ยวเนี่ยแต่เนี่ยกิจสามีปามลาวสุรามีพี่ว่าเลยสุรที่พอจะเอาเฉพาะชิ้นอุ้ยเพียงสิ่งกิจสามีเนี่ยพัฒน์ลูกแต่เราอันนี้เนี่ยสุรามาพี่เก่งว่าแต่สามีแม่ตัวพี่เก่งเนี่ยกิจสาท้าที่ปามลาวปามาวกูมีจอยตัวเราไปลูกชิ้นเลย
โอเคโอ้พอดีเอาชั่วโมงเปลี่ยนเส้นยี่กูอากูเจนารู้โหจ้าบียาตลอดบริจ้าบียาสัวเมียบีดูจ้าบียาเราไม่รู้ดีนั่งยี่เนี่ยพัฒน์เตะดีดรีมีเดียเนี่ยโอ้โหลุดออกกูจะเลยดีเอเนรีเบก้ากูจะเลยดีนักข่าเอ็นอาร์พีซีดูบารอนเนี่ยตุ้ยเรียกขามาตรูการอดีโอ้เอ็นเนี่ยยี่พิเศษเนี่ยยี่ส่วนหนึ่งมูลนี่ใจนั่นแหละเนี่ยกันพอสีเดนเนี่ยพิเศษเนี่ยโอ้นั่งยี่ส่วนหนึ่งวีเดนน้องมามาโอ้พอดีผมเป็นสิ่งยิ่งตัวพาร์เรลุ่มเองสุดเลยหามีโอ้กูยูซ่ามีโอ้กูตัวโอ้พี่เอาเงินตัวนี้ตัวผมมีดีเจนอร์ตียาร์วันน้อสุดที่ห่างก็โอ้จินโอ้บวินจาร์มาจาร์ได้ไปหมดเลยตัวต่อไอ้ที่ห่างเลยจีดูโอ้โอ้ชาบีอาเทนเนตีเทนเนลูเจนอร์เทนเนเจนอร์ว่าเราเอลูมีเมียมูดียาตียาร์เลยตัวต่อโอ้ที่ชุดตัวกูเจเลดีเปลี่ยนไอ้ที่เมียนพิเศษเนี่ยมาเที่ยวเหมือนปานเนี่ยกูเจเลดีเอลูเปลี่ยนเลยตัวต่อพี่ดูว่าเลยที่ชิคันพอดีที่กองชิคันเวียดพิเศษยี่สิบไอ้เงี้ยพิเศษเนี่ยจะพาเรียไปลูกเดิมเองสุดเลยเขาพี่ดูเรื่อยตีเต็มเลยลูกจะนอนเทมาเลยโอ้กูเช่นที่ตัวพี่ดูว่าไอ้ที่เขากูก็จะไปเอามาตีอะไรในท่าเช่นนี้แล้วเน
า
ะ
โอเคครับคุณมิจฉาเชื่อว่าจะนอนที่สุนิวัตตัวกูพาวันสุนิวสัตว์ท่าเลยโอ้ปกุริอูเล่เล่ไปยังมาเลยตัวเราจะนอนกูจะวินัยพี่ไปเลยกูจะวินัยตัวเราเลยสุนิวัตมาเลย
โอเคกูมิงลาวะ
โอเคสุนีไหนมาเลยก็มีกูจะวันไ
หนโอเคกูมิงลาวะจันว่าจะว่ากูมีว่าเลยทีมกฤษณ์ไหนงานสัวก็จันรู้ทีมไหนงานมาว่าเชิงงานดีกว่าบ้านนี่เนี่ยตัวจีเมสุนีจันรู้ดีช่วยมาแต่สาวก็ได้รู้เนี่ยช่วยดงไว้ได้รู้ว่าชีพอะไรกู
โอเคครับโอเคโอเค
เฮ้ยใช่ไหมจันรู้ว่าช่วยดูสาวคนเนี่ยสาวนี่เนี่ยเว้ยไม่รู้สัวจันรู้เชิงงานดีกว่าชีพอะไรกูไอ้เช่นว่าเจ้ารู้จะได้ว่าที่การเรียนนั้นเนี่ยเวทีโอซีน้องซีเจสว่าเจ้าดีดีแค่ไหนดูดีเวทีน้องนักศึกษาไอ้จำไว้เจ้ารู้ว่าคุณเอาซีนี้เจ้ารู้จักว่าซีจะเนี่ยเวทีไม่ดูดีสว่ายี่มันยังไงมาที่การเรียนนั้นเดียวเนี่ยซีนี้ไม่สูงคุณรู้ว่าดีนั่นไงที่คุณพิจารณาไม่สูงเนาะเราดีมุกซีนั่นไงไม่สูงคอมพิวเตอร์นั่นไงไม่สูงที่คนเราเราสอนไปบ้างเนาะไอ้เช่นว่าตัวมีมาในงานนี้เนี่ยป่าวเราทำเลยส่วนใหญ่เจ้าที่ที่งานรู้ได้ว่าอย่างเจ้ามีมาในงานนี้เนี่ยตัวจริงไม่สนเนาะทุกเช่นว่าสนเนาะคนเก่าลูกมาเต้นเนี่ยเช่นว่าไปชีวิตเลยเจ้าว่าส่วนใหญ่จะมาเลย
โอเคคุณสมวันนี้เจ้าสุวรรณเนี่ยเจ้าลูกคือที่ส่วนหนึ่งว่าตัวกูสาธิตไปพูดให้เราเลยเว้ยทะเลสาเรเนี่ยพอพิจารณาเลยยินส่งสารสาวงาเราจันทร์เราจันทร์เราติงล้วนมูสวิจันทร์เราเฟซบุ๊กก็ไปพูดให้เราไม่สู้มูพับยาไปว่ากันเนี
่ยจันทร์ก็ไหนไงยี่ปีนี้ยี่สิบวันยี่น้ำเลยว่าวถ้าเป็นแม่ลุงมวยก็รอน้าเลยบาร์เลยเนี่ยมีตลอดจันทร์ไปจันทร์มาเลยคู่สุยากูมาเก้ามูลูมาเบียร์สิจันทร์มาวูเต็มที่ลูไหนไงกูเราเอาชงในบีเลยมาเก้ามูลูมาเบียร์สิจันทร์น้าก็จันทร์เราแต่ไหนไงลุงลีซ่ายาเลยลุลายพากินยี่ตมีพี่นี่ลูบ้าเมื่อสุขตู้พี่เชียกูเนี่ยมีรอนายงานกูตัวเด็กยังเลี้ยงลูกมาบ้าตัวพี่เนี่ยแม่กูพี่พูนายงานกูเอาโชคดามาพี่นายมาดีรอบยังเลี้ยงบอกอ่ะไม่สู้กับส่วนไม่ใช่บ้าเดียวเทจะพูดเลยยังเลี้ยงลูกไม่ยากเลยปีดูบ้านนี่ส่วนยังเลี้ยงเลยไม่สบายท้ายนี่ลูกมาไม่ยากละ အစိုးရကပညာရေးဖွံ့ဖြိုးဖို့လုပ်ရင်ပြည်သူကပညာရှင်ဖြစ်ဖို့ကြိုးစားရမယ်ပညာတက်မှတွေးခေါ်တတ်မယ်တွေးခေါ်တတ်မှစီးပွားရေးလုပ်တတ်မယ်စီးပွားရေးလုပ်တတ်မှလူမှုရေးတတ်မယ်လူမှုရေးတတ်မှလူမျိုးမရွေးဘာသာမရွေးညီကုံပေါင်းနှမတွေလိုချစ်ခင်တတ်မယ်အဲ့လိုချစ်ခင်တတ်မှသာရာဇဝတ်မှုတွေမရိမှုလူတတ်မှုမွေးစေမှုတွေလည်းပပျောက်သွားမှာဖြစ်ပါတယ်ကျေးဇူးအထူးတင်ပါတယ်တဲ့တိမ်လွာမိုးပါ
โอเคมาตามาสมองเราเฟซบุ๊กอ่ะนี่โหปิปุ๊ดทาได้แมชก็มาสมองพับปะไปกันว่ะสรอกเราติมดอนซัสสุจิเนี่ยดิเมงงูเนี่ยมาแหละดิโหตูပြောตัวละရှိပါတယ်အစိုးရစနစ်ကိုပြောင်းမှု조사ရဲ့နေရာမှာပြည်သူလူထုအနေနဲ့လဲတာဝန်ယူမှုရှိဖို့လိုတယ်ဆိုတော့ပြောသွားပါတယ်ဆိုတော့ဒီနေရာမှာဟိုဥယျထုံးမေးခြင်းပါတယ်လူထုအနေနဲ့ရောဘာတွေဟိုတာဝန်ယူဖို့လိုသလဲလူထုဘက်ကဟိုလှုပ်ဆောင်ပေးဖို့အားနည်းနေရာတွေရောရှိနေသလား
အပြောင်းလဲဆိုတဲ့ဥစ္စာမှာကျွန်တော်တို့ဒေါန်ဆန်းစုကြည်ရဲ့မိန့်ခွန်းမှာဖွင့်ဆိုထားတာကတော့စနစ်အပြောင်းအလဲနဲ့ပြည်သူလူထုအပြောင်းအလဲဆိုပြီးတော့သူကအဲ့လိုဖွင့်ဆိုထားတာပေါ့လေကျွန်တော်အမြင်ကတော့ဟိုအပြောင်းအလဲဆိုတာဒီအစိုးရရန်အစိုးရအဖွဲ့ထိတ်ဆုံးမှာရှိတဲ့အစိုးရအဖွဲ့အပြောင်းအလဲနဲ့အောက်မှာရှိတဲ့ကျွန်တော်တို့ဟိုရန်တရားပေါ့ရန်တရားဆိုဒီမှာဝန်ထမ်းတွေပေါ့နော်အောက်ကကျွန်တော်ပြုံးကနေပြီးတော့ညွှန်ချုပ်အထိပေါ့အဲ့ဒီနှစ်ခုရှိတယ်လို့ထင်ပါတယ်အဲ့တော့အခုတို့ NLD အစိုးရအနေနဲ့ကတော့ထိတ်ဆုံးအစိုးရအဖွဲ့အပြောင်းအလဲလုပ်လိုက်နိုင်ပြီအဲ့ဒီအစိုးရအဖွဲ့ကိုလည်းတန့်ရှင်းအောင်အဂတိတရားကျင်းအောင်ဒေါန်ဆန်းစုကြည်စူးစမ်းနေတယ်အောင်မြင်တယ်လို့လည်းကျွန်တော်တို့ယူဆပါတယ်ဒါဟိုကုတဲ့ထီတော့ဘာမှဆိုးရွားမကြောက်ဘူးဆိုနည်းနည်းပါပါအပြစ်ရှိတဲ့လူတွေလည်းအေးအေးယူလိုက်နိုင်မယ်ဆိုတော့သူဖော်ပြပါတယ်အဲ့ဒီအောက်ခြေကဒီရန်တရားကြီးမှာကတော့ကျွန်တော်ပညာရေးမှာတရားစီရင်ရေးကဏ္ဍတွေမှာနောက်ပြည်သူလူထုနဲ့ဆက်ဆံတဲ့ကဏ္ဍတွေမှာအပြောင်းအလဲတွေကသိပ်ပြီးတည်တာထင်ရှားတာမရှိဘူးအဲ့ဒီဟာတွေကိုပါဝင်ဖို့ဆိုရင်ကျွန်တော်တို့ကစနစ်တစ်ခုကိုညွှန်ပြဖို့လိုပါတယ်ဘယ်လိုဟာမျိုးလဲဆိုလို့ရှိရင်အပြန်အလှန်ထိန်းကျောင်းရမှာပေါ့အဲ့တော့ပြည်သူလူထုရဲ့ကိုယ်စားဒီလွတ်တော်ကိုယ်စားလှယ်တွေကနေတစ်ဆင့်အဲ့ဒီအစိုးရအဖွဲ့ဒီရန်တရားကြီးကိုခေါင်းဆောင်နေတဲ့ဝင်ကြီးတွေကိုသွတ်တော်ကနေပြီးတော့မေးခွန်းတွေမေးချင်းကျွန်တော်တို့အစိုးရတင်ခြင်းအားဖြင့်အပြန်အလှန်ထိန်းကျောင်းပေးပါအစိုးရမျိုးဆိုလို့ရှိရင်တော့ဒါနည်းနည်းပို့ပြီးတော့လက်တွေ့ကျလိမ့်မယ်လို့ထင်ပါတယ်အဲ့တော့ပြည်သူလူထုဘယ်လိုပါဝင်ရမလဲဆိုတဲ့ကိစ္စမှာကျွန်တော်တော့အဲ့ဒီလိုပဲနားလည်ပါတယ်အဲ့ဒီအခန်းကဏ္ဍလေးကိုပြောဖို့သူကြံသွားတယ်လို့ကျွန်တော်ယူဆပါတယ်
โอเคเจซุบาครับเนี่ยเราดิซวนเว่ตั่วကိုကိုလိုင်းပါပါဝင်မှုကျွန်တော်တို့ဆက်သွက်ထားတဲ့နောက်တူလည်းရှိနေပါတယ်သူကတော့ဒီကိုရင်ကြီးစန်တော့ပါသာဖြစ်ပါတယ်သူကရဟန်းတော်တပါးပါကိုရင်ကြီးစန်တော့ပါသာซวนနေမှာครับအ
ဲဘယ်လိုမဲခွန်မျိုးကိုซวนနေမှာလဲ
ဟုတ်အခုကျွန်တော်တို့ซวนနေတာတော့ဒီဒေါ်ဆန်းစုကြည်ရဲ့မိန်ကုန်းနဲ့ပတ်သက်လို့တို့သဘောထားမြင်နေကိုကျွန်တော်တို့ซวนနေတာပါဖေဟာ
ပြည်သူနဲ့သူသွားကြတယ်ဆိုတော့မိခွန်းကိုซวนနေရမှာလား
တင်ပါဗျာသူမိန်ကုန်းပေါ်မှာ
စံပြုတ်ခြင်းမနော်တ
တိယစံ
ပြုတ်ခြင်းမနော်ကိုရင်ကြီးကဒေါ်ဆန်းစုကြည်ရဲ့ခရစ်တယောက်ပါနော
်တင်ပါဗျာတင်ပါဗျာကြားပါလေဗျာ
ရှေ့လေးနေခရီးကိုပြည်သူနဲ့အတူဆက်သွားခြင်းနဲ့ဆိုရင်တနည်းပြုတ်ခြင်းမနော်အောက်ဆန်းအက်တလီစာချုပ်ကိုပြန်သုံးသပ်ဖို့လိုပါလိမ့်မယ်ဒီကနေ့ဒေါ်ဆန်းစုကြည်ဆိုတာနည်းနည်းရရပုံကမဟုတ်ဘူးကဘာယုတ်ကောင်းဆောင်တွေတောင်မှထိုင်ငေးသွားရတဲ့အတွေ့အကြုံပညာရှင်တယောက်ပါတို့တို့မနေ့တနေ့ကမှတနိုင်ပြင်းမိခွားမှာပြည်သူရဲ့ရှေ့ကိုထွက်ပြီးတော့စကားပြောသွားတဲ့နေရာမှာဆေးရခိုင်နှုန်းလောက်ပြောသွားတာတွေ့ရတယ်နော်အားလုံးအသိပါကိုရင်ကြီးတို့ဆိုရင်အများကြီးအများကြီးလေ့စားတယ်နောင်လေးအောက်ကိုရမှာပဲဒီကနေ့မြန်မာနိုင်ငံထူထောင်ရေးနဲ့ပတ်သက်လို့ဒေါ်အောင်ဆန်းစုကြည်ခေတ်ဆိုစွန့်တဲ့ပုဂ္ဂိုလ်တယောက်ထွက်ပါဆိုဘယ်လိုထွက်နိုင်မလဲတိတ်ရှက်နော်အဲ့ဒီတော့ပေါ်ချောင်းအောင်စံလို့သလိုအင်္ဂလိပ်ကတောင်းနဲ့တောင်းပေါ်မြေပဲသွေးစင်ညီရောကြောင့်ဆိုတဲ့အနေချက်တောင်ပေးပါဘွန်းတိုးပေးပါဆိုတဲ့အတွက်ကြောင့်ပေါ်ချောင်းအောင်စံကတိုင်းရင်းသားတွေကိုပြတ်ပြတ်သားသားစီယုံပြီးတော့ပင်လုံနဲ့ဒေါ်လာရေးကိုအယောက်ယူဖို့ကြိုးပမ်းခဲ့တယ်အခုလေးပဲပြည်သူနဲ့အတူဆက်သွားခြင်းနဲ့ဆိုရင်အမှန်တရားကိုတည်တည်ပြုံးမယ်ကလူဤသို့မျိုးဤသို့သွားလို့ရတော့မဖြစ်နိုင်ဘူးနော်အေးတည်ပြောမယ်ဆိုရင်တရားသားတွေကိုအနှိမ့်60လုံးလုံးရံပွဲကိုစွန့်ခွာပြီးတော့
တင်ပါဗျာကျေးဇူးပါဗျာတပြည့်တော်တို့ဟိုချိန်ရလက်ကန့်သက်ရှိတဲ့အတွက်လူရင်းတူရှင်းကိုဟိုဆွေးနွေးပေးစေချင်ပါတယ်အခုတော့ကျွန်တော်ဟိုကျန်တဲ့ တော်တော်ရှင်တွေပြပို့ထားတဲ့စာရီတချို့လည်းပဲကျွန်တော်ဒီနေရာမှာလင်းတင်လို့ထပ်ပြီးတော့ဖော်ပြပေးချင်ပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ကိုထွန်းမြင့်မှာကျွန်တော်တို့အီးမေးလ်နဲ့ပြပို့ထားတာကိုထွန်းမြင့်ရဲ့စာကိုကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
။ဒေါန်ဆန်းစုကြည်ရဲ့မိန်ကုန်းကိုနားထောင်ကြည့်မယ်ဆိုရင်အပေါ်ရန်အားဖြင့်ကောင်းပါတယ်။ပြည်သူများကိုဒီလိုအစိုးရရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့အရင်ကချပြခဲ့တာမရှိခဲ့ပါဘူး။အခုလိုပြည်သူများကိုတလေးတစားနဲ့မိန်ကုန်းပြောတဲ့အတွက်လေးစားမိပါတယ်။ဒါပေမဲ့ပြောသွားတဲ့မိန်ကုန်းရဲ့အနှစ်သာရပိုင်းကိုကြည့်ရင်သိပ်ပြီးတော့စိတ်ကျဉ်တဲ့မှုမရှိတာတော့အမှန်ပါ။အစိုးရရဲ့ရှေးဆက်မဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးမသေးကြတဲ့ဝေဝါးတဲ့ကိစ္စတွေပေးသွားပါတယ်။တိကျပြတ်သားတဲ့လုပ်ငန်းတွေနဲ့နိုင်ငံကိုဘယ်လိုရှေးဆက်မလဲဆိုတာချပြနိုင်ပိုကောင်းမယ်လို့ထင်ပါတယ်။နောက်တစ်ချက်ပြောသွားတာကပြည်သူတွေနဲ့အတူရှစ်ခီးကိုရှောက်လန်းကျင်တယ်ဆိုတဲ့စောင်းမုံလေးတစ်ခုထပ်ပြီးပြောပါရယ်။ဒါဟာလွန်ကောင်းပါရယ်။ဒါပေမဲ့လက်ရှိအနေထားအရအစိုးရနဲ့ပြည်သူအာဏာပြိုင်တဲ့အခါမှာပြည်သူများရဲ့သဘောကိုအလင်းမထားဘူးဆိုတာဗိုလ်ချုပ်အောင်စန္ဒနာနာမည်ပေးခဲ့တဲ့ကစိတ်မကောင်းစွာကြုံတွေ့ခဲ့ရပြီဖြစ်ပါရယ်။နောက်နောက်ဒီလိုဆက်ဖြစ်နေမယ်ဆိုရင်ပြည်သူများနဲ့တသားတည်းမဖြစ်နိုင်ပါဘူး။တမတော်ကအခုလက်ရှိအနေထားအရအစိုးရအဖွဲ့ထဲမှာနေရာတိုင်းမှာ25ရာခိုင်နှုန်းပါနေတော့ဒေါန်ဆန်းစုကြည်အနေနဲ့အစိုးရအဖွဲ့ဝင်များအချင်းချင်းကိုအရင်တသားတည်းဖြစ်အောင်လုပ်ဖို့လိုအပ်ပါတယ်။ရွေးကောက်ခံအစိုးရအဖွဲ့ကပြည်သူတွေနဲ့အတူရှေ့ခီးကိုရှောက်လန်းရန်စီစဉ်နေတဲ့အချိန်မှာအလိုလျောက်ဖြစ်လာတဲ့25ရာခိုင်နှုန်းကကန့်လန့်ကန့်လန့်နဲ့ဆိုဘလို့မှခီးမရောက်နိုင်ပါဘူး။နောက်တစ်ချက်ကတမတော်ကိုလည်းဒေါန်ဆန်းစုကြည်ထိန်းနိုင်မှရပါမယ်။ဒါမှမဟုတ်ရင်တော့အစိုးရလှုပ်ချင်တာလှုပ်တမတော်ကလှုပ်ချင်တာလှုပ်ဆိုရင်လည်းအိပ်ပေါက်နဲ့ဖားကောက်သလိုဖြစ်နေပါလိမ့်မယ်။အချုပ်အားဖြင့်ပြောချင်တာကပြည်သူတွေအနေနဲ့အစိုးရနဲ့အတူရှောက်လန်းဖို့ဆိုရင်မခက်ပါဘူး။ဒေါ်အောင်ဆန်းစုကြည်ဘာပြောပြောပြည်သူတွေအနေနဲ့ဒေါ်အောင်ဆန်းစုကြည်နဲ့ရှောက်လန်းဖို့အသင့်ဖြစ်နေတာကြားလာပါပြီ။ဒေါ်အောင်ဆန်းစုကြည်အနေနဲ့ပြည်သူတွေကိုရှေ့ဆောင်လမ်းပြမှုပေးတဲ့နေရာမှာတိကျပြတ်သားတဲ့လမ်းညွှန်မှုတွေ၊မူဝါဒတွေတိတိကျကျရှိဖို့ပဲလိုတာပါ။နှင်ဟောင်းလိုဝေဝေဝါးဝါးမူဝါဒတွေနဲ့ဆက်ပြီးတော့မလျှောက်လန်းစေချင်တာတော့အမှန်ပါ
။ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ကိုထွန်းမြင့်ဆိုပြီးတော့အီးမေးလ်နဲ့ပေးပို့ထားတဲ့စာကိုရန်နဲ့ဖတ်ပြပေးခဲ့တာပါ။ဆိုတော့ဒီအခုလက်တလုံးမှာဒီငင်းငယ်ဒီဒေါ်ဆန်းစုကြည်မင်းကုန်းနဲ့မှပြောသွားတာနောက်တစ်ချက်ရှိပါလား။သူဒါကတော့ဒီငင်းငယ်လုပ်ငန်းစဉ်နဲ့ပတ်သက်ပါတယ်။ဒါကတော့အခုသူကိုယ်တိုင်ဦးဆောင်ပြီး27ပင်းလုံးညီလာခံကျင်းပပြီးတော့လည်းဦးဆောင်လုပ်နေတဲ့ကိစ္စပါ။ဆိုတော့ဒီငင်းငယ်လုပ်ငန်းစဉ်ကတိမ်မွေးရှုပ်ထွေးပြီးရှုပ်ထွေးတယ်ဒီလိုပဲအခုသူကျိုးပန်းနေပြီမဲ့လည်းအတက်ကြရရှိတယ်ဆိုတော့လည်းပဲအတိအမှတ်ပြောသွားပါတယ်။ဒါပေမဲ့ဟိုမျောလင်းချက်တွေလည်းတိုးလာနေတယ်ဟိုလက်တွေ့ဖြစ်လာအောင်လဲကြိုးစားအောင်မယ်ဆိုပြီးပြောပါတယ်ဆိုတော့ဒီမျောလင်းချက်နဲ့တထထဲကြောက်ဖို့ဆိုရင်အစိုးရအနေနဲ့ရှစ်ဆက်ဘာတွေလုပ်ဖို့လိုမလဲဥယျာထွန်းရဲ့သဘောထားဆွေးနွေးပြပါဦးခင်ဗျာ
အဲမျောလင်းတလို့ဖြစ်လာဖို့ဆိုလို့ရှင်တော့ဟိုကျွန်တော်တို့ဟိုပေါ့နော်ဒီငင်းငံရေးဖြစ်စဉ်မှာအဓိကအရေးကြီးတဲ့အင်အားစုကြီးနေရာဖြစ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တပ်မတော်ရဲ့ဂျားမှာဒီဒီပထမအဦးဆုံးအခုနိုင်ငံရေးဆွေးနွေးပွဲသွားဖို့မြန်မာရှင်းနိုင်ဆွေးနွေးပွဲသွားဖို့ NCA လက်မှတ်ထိုးဖို့ကိစ္စကိုပဲအဲဒီအငင်းကုံဖြစ်ပြီးတော့အဲ့မှာတင်တက်နေတယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့ဒေါ်လန်းစုကြည်မူလာကျွန်တော်တို့ပြောထားတဲ့သဘောထားကတော့အားလုံးပါဝင်နိုင်ရေးပေါ့နော်နက်နက်ကိုင်တိုက်နေတဲ့ပါဝင်တဲ့ပါဝင်တိုက်တဲ့အဖွဲ့တွေအားလုံးပါဝင်နိုင်ရေးဆိုတဲ့ဥစ္စာကိုသူတက်မတော်ကိုနားချပြီးတော့ဒီလက်ခံအောင်မပြောဆိုနိုင်ဘူးလို့သုံးတတ်ရပါတယ်။ဒါကြောင့်အခုကတော့ဒီအရေးကြီးတဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတဲ့ DIA AA နဲ့ DNL စတဲ့ MN ဒီကိုကန့်ပေါ့နော်။အဲ့ဒီအဖွဲ့တွေကမပါပဲကျန်းနေတဲ့အတွက်ကြောင့်မလို့ဒီဟာရှေ့မတက်နိုင်ဘူးဖြစ်နေတယ်။အဲ့တော့ဒါကိုကျွန်တော်တို့ကရှေ့တက်နိုင်အောင်လို့ဆိုလို့ရှိရင်တော့တက်မတော်ကိုဟိုကျွန်တော်တို့နားဝင်အောင်ပြောနိုင်ဖို့အရေးကြီးပါတယ်နော်ဒီကိစ္စဟာ NCA လက်မှတ်ထိုးတယ်ဆိုတာကလည်းအမှန်တကယ်ကတော့ဒါအဆုံးဖြတ်ကိစ္စလည်းမဟုတ်ဘူးဆိုတာကိုလည်းတစ်ခါကတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုသိအောင်သတင်းစကားပေးဖို့လိုပါတယ်ဒါကကျွန
်
တော်တို့ရှေ့ဆက်ပြီးတော့ကျွန်တော်နိုင်ငံရေးရအရေးကြီးတဲ့ကိစ္စကိုဆွေးနွေးဖို့အတွက်အဲဒီဟွာလေးတစ်ခုပါပဲအမှန်ကတော့ခုံလေးတစ်ခုပါပဲအဲ့တော့ဒါအပေါ်မှာကိုပဲအခုကသဘောတူညီချက်မရနိုင်တဲ့အတွက်ကြောင့်ရှေ့ဆက်မတက်နိုင်တာကတော့တော်တော်ကိုဝင်နေဖို့ကောင်းတဲ့ကိစ္စပါ
ဟုတ်ကဲ့ပါခင်ဗျာနောက်တစ်ခုကဒီဒေါ်ဆန်းစုကြည်ဒီမင်းကုန်းထဲမှာပြောထားတာတစ်ချက်ရှိပါတယ်သူကတော့ပြည်သူအနေနဲ့အစိုးရကိုကြောက်စရာမလိုတော့ဘူးဆိုတာကိုတိုးတက်မှုတစ်ခုဖြစ်နေပြောပါတယ်ဆိုတော့အစိုးရကိုဒီချာချာလေးလာပါဝေဖန်တင်တာရှိရင်လည်းဝေဖန်မှာဆိုပြီးတော့လည်းသူကဖိတ်ခေါ်ပါတယ်ဆိုတော့အစိုးရကိုလေးလာစောင့်ကြည့်ဝေဖန်တဲ့နေရာမှာမီဒီယာကလည်းအဓိကအခန့်ကဏ္ဍပါပါတယ်ဒီနေရာမှာဒီစောင့်ကြည့်ဝေဖန်တာတွေမှာရောဒီ NLD အစိုးရတက်တန်းတစ်နှစ်အတွင်းမှာဘလောက်များလှုပ်ခွင့်ကန့်ခွင့်ရခဲ့ပါသလဲကိုမြင့်ကျော်ဆွေးနွေးပြပါခင်ဗျာ
ဟုတ်ပြီအဲ့ဒီဆိုရတဲ့တန်းတစ်နှစ်တွင်းမှာပေါ့နော်ဟိုလူတွေဟိုမီဒီယာသမားတွေရောလူတို့ရဲ့ဟိုစိတ်ထဲမှာရော
交易目因路交易目没有盘看马肉好啦也有看马肉哎路还没有有把拉的哈肉哦见到路来看咋把的都到都被没来交出的米迪亚肉好啦在上面那边个都拿来就在转的路第一年一般的也变罢不能哎路交出超标目的股肉拿套目呢正面目阿内拉了对呀嘞不能我嘛我不理变成一般所以哦，当三书记没空来马来爸爸嘞。哦，比那点物理的、偏心的那哈的、偏心那个的路标嘞，都被没嘞。那得老的，悄悄悄个第一路给啥没有经验？第一，你看他违反你的，第一，他那个哦哦，资料上哦，都没那哈没有修。这里面这哦，道路标呢，那么长无数的都没有的对呀了，我喏。哎，然后嘞，哦，路路阿的把你哭了天嘛嘞，明天他妈的。路拉宽，白马咯，一点呐，一路下来都多。皮家母白尼嘛，阿内尼的嘞，因此话那特地路呗，再啥呀？说话快的，阿那白尼啊，皮家母白马咯，阿内尼这边出来还没有对你啊这个嘞。
OK， 接住啊，今朝路去哦，七点明呢，老多车马的，所以物业通嘞，事先收不到给嘛，都没给嘛嘞。所以的，安那里某台的车，那个银行助理那边的车，得叫老下助理那边。第六银行助理的单号哦，哦，说完呢，不老拿上来了，有啥了物业通？
你伢子话咯，我阿婆喏，今朝路哦，你拉个卡机啊，都老搞咯，安那里所以个。啊，边啊一单的，对那么超嘛？哦，土这边喏，庄山书记啵喏，庄山书记你来啊咯，哦，第六个啥嘛咯？对比咯，零零散散拿超呢，我们西湖手表，哎，这里没有看大家的伢娃的呀，你家的妈的哟，奶奶的妈的哟，啵喏。
OK， 其实话，本来孙女别个的物业中，物业叫过来帮我孙女的独立，稍微一大批批回家的独立呢，拿些呢，多大些呢，阿龙嘞，土牌结束的嘛，怎么样？
Hello, I'm Mukuya and I'm going to go on the Uru Dinset Tari Daily Line Season Go Dota Chini Nasin Gaja Rapshibari Daily Line Season Nigo Bessie Ingane Sininyare Masuni Bini Japshibari Fuigani Tolene Season in a Better Bido Wipanjan Bijine Sayita Pipo Jine Fuigo Ditachini Dangine So you know Fuia email is up to Burmese@vuanews.com Go Sayita Pipo Namarishin
ဒီကနေ့စနေနေ့မှာကျင်းပတဲ့ကြားဖြတ်ရွေးကောက်ပွဲတွေရဲ့မဲရလက်တွေကိုရည်တွက်နေပြီဖြစ်ပြီးတော့ရလက်တွေကိုတော့မကျင်းညာသေးပါဘူးရွေးကောက်ပွဲတွင်မဲစင်းတွေပြုစုနေစေဖြစ်လို့ပထမစီဇန်ထားသလိုဒီညကိုနာရီမှာမဲရလက်တချို့တစ်ဝက်မကျင်းညာနိုင်သေးဘူးလို့ရွေးကောက်ပွဲကော်မရှင်ဥက္ကရာဦးလာသိန်းကပြောကြားသွားပါတယ်အခုကျင်းပတဲ့ရွေးကောက်ပွဲကတောင်ဆန်းစုကြည်ဦးဆောင်တဲ့မြို့သားဒီမိ နေ့ကအသက်ခံလိုက်ရပါတယ်။သူကပြီးခဲ့တဲ့မလ29ရက်နေ့ကမီဒရင်းမီဒီယာတွေနဲ့တွေ့ဆုံမေးမြန်းတာကိုဖြစ်ကြောင်းမူနဲ့ဆက်နွယ်ပြီးတော့သက်ခံရပွဲရှိတယ်လို့အစိုးရတာဝန်ရှိသူတွေကသုံးသပ်ပါတယ်။အကျံဖက်ဖွဲ့တွေဟာ laptop computer တွေထဲမှာထည့်ထားနိုင်ပြီးတော့လေဆိပ်လုံခြုံရေးကလည်းရှာမတွေ့နိုင်မဲ့ဖောက်ခွဲရေးပစ္စည်းတွေကိုစမ်းသပ်နေတယ်လို့ American သတင်းတွေမှာဖော်ပြထားပါတယ်။အကျံဖက်သမားတွေရဲ့လက်ထက်မှာတော့လေဆိပ်လုံခြုံရေးကအသုံးပြုတဲ့အစင်းမြင့်ပုံရှာကိရိယာရထားပြီလို့ထောက်လှမ်းရေးသတင်းတွေအရသိရကြောင်းတဲ့သတင်းမှာဖော်ပြထားပါတယ်
။သတင်းချင်းချုပ်ကိုမဲအေးသနာကျော်ကကြီးညာပေးကြတာပါ။ဒီညအတွက်စစ်စင်ထုတ်လွှင့်မှုကတော့ကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Tier 1ဖြစ်ပါတယ်။ကျမအီတန်စမရှင်Feel American တာမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီအထိလိုင်းဒိုမီတာ24 40 48 50အပြင်လိုင်းလမီတာ190တို့ကနေလည်းဒါရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.